Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2018ခုနှစ်ဧပြီလ3ရက်ကြာသပတေးနေ့နေ့နဲ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2440နဲ့51တို့ကနေဓာတ်ရိုက်ထုံးလွှင့်နေပါတယ်ရှင်ကျမတို့ဒီကနေ့မနက်ခင်းမှာစပိုင်းဆိုင်ရာခြုံရင်းမှုတွေအနည်းငယ်ရှိနေကြောင်းလဲသောရရှင်တွေကိုကြိုတင်အသိပေးပါရစေရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုမတ်မြသတင်းအောင်နဲ့အတူညင်ညာပေးမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့စီစဉ်နေတဲ့တွေ့ဆုံဆွေးနွေးမှုဟာကိုရီးယားကျွမ်းဆွဲဒေတာအပြောင်းလဲချက်ကိုဖော်ဆောင်နိုင်မှုကြုံတောင့်ကြုံပဲအခွင့်အရေးလို့နိုင်ငံခြားရေးဝန်ကြီးတက်ကပြောကြားလိုက်ပါလေဒေါ်နယ်ထရမ့်အစိုးရဖွဲ့တဲ့ကလူဝီမဟုတ်တဲ့တဦးတည်းသောရှာရှာပါပါအမျိုးသမီးဖြစ်သူကုလသမဂ္ဂဆိုင်ရာတာမတ်ကြီးနီကဲဟင်လီဟာလူသိများတဲ့နိုင်ငံရေးသမားတဦးဖြစ်လာနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နိုင
်ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလည်းမေလ3ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာသတင်းသမားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုလိုက်တဲ့အကြောင်းအပြည့်အစုံကိုတင်ဆက်ပေးဖို့ရှိပါတယ်ဒါအပြင်ဘင်္ဂလားဒေ့ရှ်နယ်ဆက်ရိုဟင်ဂျာဒုက္ခသည်တွေမိုးရွာသည်မှာကြုံတွေ့ရမယ့်အခက်အခဲတွေအတွက်အကူအညီပေးလှုပ်သားတွေပြင်ဆင်ဆောင်ရွက်နေတဲ့အကြောင်းကိုလည်းတင်ပြပေးမှာပါအဲ့ဒီနောက်မှာတော့နာဂစ်မုံတိုင်းတန်ခံနေရတဲ့ဒေတာတွေရဲ့ဒီ10နှစ်အကြာမှာလက်ရှိအခြေအနေနဲ့ပတ်သက်လို့လည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေကိုထုံးလွှင့်တဲ့အခါမှာတော့ဥကြော်စံတာရဲ့မြမအရေးတုံ့တက်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေကိုတင်ဆက်ပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်မြသဇင်အောင်တို့ကပြောပြပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့စီစဉ်နေတဲ့တွေ့ဆုံဆွေးနွေးမှုဟာကိုရီးယားကျွမ်းဆွဲဒေတာအပြောင်းလဲချက်ကိုဖော်ဆောင်ဖို့အတွက်ကြုံတောင့်ကြုံခဲရလာတဲ့အခွင့်အရေးတစ်ခုဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးတဲ့မိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။အခွင့်အလမ်းဖြစ်နဲ့ထောက်ပြပြောဆိုရတာဟာဒီကိစ္စအခုမှစတင်တဲ့အဆင့်မှပဲရှိနေသေးတယ်လို့လက်ရှိမှာဘာရက်လက်မှရမယ်ဆိုတာကိုမသိသေးတာကြောင့်ဖြစ်ကြောင်းဝန်ကြီးပွန်ပီယိုကဗိုလ်တော်ဦးနဲ့နိုင်ငံခြားရေးဌာနမှကျင်းပတဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့ကျန်းသစ္စာချိန်ဆိုအပြီးမှပဲပြောကြားလိုက်တာပါ။ဒီကြမ်းကြိမ်ပွဲကိုသမ္မတထရမ့်နဲ့တက်ရောက်ပါတယ်ထရမ့်အစိုးရအဖွဲ့အစည်းနဲ့အရင်အတိတ်ကမှားခဲ့တာမျိုးထပ်ပြီးလှုပ်ဆောင်မှာမဟုတ်ကြောင်းနဲ့အမြင်ကျအောင်မျက်စိဖွင့်ထားတယ်လို့လည်းပြောပါတယ်ဒါအပြင်မြောက်ကိုရီးယားရဲ့လူအစုလိုက်ပြုံးလိုက်တေချေစေမဲ့လက်နက်အစီအစဉ်ကိုအပီးတိုင်လုံးဝဖျက်သိမ်းပြီးပြန်ပြီးမလုံနိုင်တဲ့အထိလှုပ်ဆောင်ဖို့အတွက်တန်ဋိဌာန်ချထားတာဖြစ်ပြီးဒီလိုချထားတဲ့အတိုင်းပဲမတုံ့မဆိုင်လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်ဝန်ကြီးပေါင်ပီယိုရဲ့ဗိုလ်တော်ဦးနဲ့ကျန်းသစ္စာချိန်ဆပွဲကိုတက်ရောက်လာတဲ့သမ္မတထရမ့်ဟာပထမဆုံးချိန်ဖြစ်တဲ့အမေရိကန်နိုင်ငံခြားရေးရုံးကိုတွားရောက်တာနဲ့ဖြစ်ပါတယ်။သူဟာသူ့ရဲ့တာဝန်ကိုခြေပြင်အောင်ထမ်းဆောင်မဲ့သူဆိုတာတန်တရားဖြစ်เสียမရှိပါဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်။ဝန်ကြီးပွန်ပီယိုကလည်းနိုင်ငံခြားရေးဌာနကိုပြန်ပြီးတက်မှတ်တိုးတက်လာအောင်လှုပ်ဆောင်မှာဖြစ်ကြောင်းကတိပြုခဲ့ပါတယ်။
ပုဂ္ဂလိကကျောင်းပညာရေးပုံမှန်အလေးပေးမှုတွေရှိနေတဲ့အတွက်သမ္မတထရမ့်အစိုးရကိုပြည်သူပိုင်ကျောင်းဆရာမတွေဆန္ဒပြမှုနိုင်ငံအဝန်းရှိနေတဲ့အချိန်မှာပဲသမ္မတထရမ့်က2018ခုနှစ်အတွက်စံပြစုရတဲ့ဆရာမများနဲ့ဗုဒ္ဓဟူးနေ့ကအင်ဖြူတော်မှာတွေ့ဆုံခဲ့ပါတယ်။အရီဇိုနာပြည်နယ်နောက်တောင်ပိုင်းမှာပြီးခဲ့တဲ့ပတ်ကပဲကျောင်းတွေပိတ်ပြီးဆရာမ1000ကျော်လောက်ကလမ်းလျှောက်ဆန္ဒပြခဲ့ကြရမှာလစာတိုးပေးဖို့နဲ့အစိုးရကျောင်းတွေကိုရန်ပုံငွေထောက်ပံ့ပေးဖို့တောင်းဆိုခဲ့ကြပါတယ်။ April 26ရက်ကဒီဆန္ဒပြပွဲနဲ့တပြိုင်နက်တည်းမှာပဲ Phoenix မြို့မှာလည်းပညာရှင်9000လောက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အရီဇိုနာဆန္ဒပြပွဲမတိုင်မီကကော်လိုရာဒို၊ကင်တာကီ၊အိုကလာဟိုမာ၊အနောက်ဗာဂျီးနီးယားနဲ့ဝါရှင်တန် DC တို့မှာဆန္ဒဖော်ထုတ်ပွဲတွေပြုလုပ်ခဲ့တာလည်းရှိပါတယ်။ဆန္ဒပြပွဲတော်တော်များများကအနီယောင်ရီပပ်ဘလစ်ကင်ကိုထောက်ခံတဲ့ပြည်နယ်တွေမှာဖြစ်ခဲ့ပြီး Red for Aid လို့အမည်ပေးထားတဲ့ဒီဆန္ဒပြပွဲတွေကပညာရေးအတိုင်းအဝိုင်းကိုအံ့အားတင်စေသလိုပြည်နယ်ဥပဒေပြုရေးကိုလည်းဖိအားပေးရာရောက်တယ်လို့ဆိုနိုင်ပါတယ်။
ဒေါ်နယ်ထရမ့်အစိုးရအဖွဲ့ကလူပြည်မဟုတ်တဲ့တဦးသေးသောရှာရှာပါပါအမျိုးသမီးဖြစ်သူကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီးနီကီဟေးလီဟာမထင်မရှား Republican ပြည်နယ်အုပ်ချုပ်ရေးဘူးအကန့်နဲ့နိုင်ငံတကာမျိုးကွဲမှာတင်းမာပြတ်သားလူသိများတဲ့နိုင်ငံရေးသမားတဦးဖြစ်လာခဲ့ပါတယ်။ပြည်ပကနေပြောင်းရွှေ့အခြေချလာသူစစ်ဘာသာဝင်အိန္ဒိယအမျိုးသားတဦးရဲ့သမီးဖြစ်တဲ့ဟေးလီဟာတောင်ကိုရိုလိုင်းနားပြည်နယ်ကအုပ်ချုပ်ရေးမှူးတွေထဲမှာပထမဆုံးသောလူမျိုးနွယ်မတူတဲ့အမျိုးသမီးအုပ်ချုပ်ရေးမှူးဖြစ်ခဲ့ပြီးအဲဒီကမှတဆင့် Trump အစိုးရအဖွဲ့အတွက်ခိုင်မာပြတ်သားပြီးလွတ်လွတ်လပ်လပ်ပြောဆိုသူတဦးဖြစ်နေဂုဏ်သတင်းကြော်ကြားလာခဲ့တာပါသူဟာနိုင်ငံခြားရေးမူဝါဒကိုကူညီချမှတ်ခဲ့သူဖြစ်ပြီးကုလသမဂ္ဂအသုံးစိတ်ဖြတ်တောက်ရေးမှာလည်းပါဝင်ခဲ့ပါတယ်အကြိမ်ခတ်သမားတချို့ကတော့သူမဟာသမရဖြစ်နေအရွေးခံရရေးကိုမျှော်မှန်းထားဟန်ရှိတယ်လို့ခန့်မှန်းနေကြပါတယ်ဧပြီလ25ရက်နေ့မှာပြုတ်လုတဲ့ Quinnipiac တက္ကသိုလ်ရဲ့စစ်တမ်းတစ်ခုအရနီကီဟေလီဟာထရမ့်အစိုးရအဖွဲ့ထဲမှာလူကြိုက်အများဆုံးဖြစ်ပြီးအမျိုးသမီး59ရာဂိုင်နှုန်းနဲ့အမျိုးသား69ရာဂိုင်နှုန်းတို့ကသူမကိုနှစ်သက်6ထောက်ခံကြတယ်လို့သိရပါတယ်
။ကျူဘာနိုင်ငံဂွာတနာမိုကျွန်းမှာရှိတဲ့အမေရိကန်စစ်အကျဉ်းစခန်းကိုဆက်လက်ထားရှိမှာဖြစ်ပြီးစစ်ပွဲတွေအတွင်ဖမ်းမိခဲ့တဲ့တန်တရားဖြစ်ဖွယ်အကြမ်းဖက်သမားတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုဆက်ပြီးတိတိတသားချင်းချောက်နေသမျှကာလပတ်လုံးအဲ့ဒီမှာချုံနောင်ထားမှာဖြစ်ပါတယ်။American စစ်အကျဉ်းစခန်းကိုဆက်ပြီးထားရှိမယ်ဆိုတဲ့သမ္မတ Donald Trump ရဲ့ဆုံးဖြတ်ချက်ကိုထောက်ခံထားတဲ့နောက်ဆုံးပြင်ဆင်ထားတဲ့လမ်းညွှန်ချက်ကို Pentagon စစ်ဌာနချုပ်ကမနေ့ဗုဒ္ဓဟူးနေ့ကသမ္မတအင်ဖြူတော်ကိုပေးပို့ခဲ့တာပါ Guantanamo ကျင်းတောင်ကိုပို့မဲ့အကျဉ်းသားတဦးချင်းစီအတွက်လိုက်နာရမယ့်စံချိန်စံနှုန်းတွေနဲ့ပတ်သက်လို့ကာကွယ်ရေးဝန်ကြီးပြင်ဆင်ထားတဲ့အချက်တွေအင်ဖြူတော်ကိုတင်ပြခဲ့တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီး Sarah Higgins ပြောပါတယ်စစ်အကျဉ်းစခန်းမှာထိမ့်သိမ်းဖို့အဆိုပြုခံရတဲ့အကျဉ်းသမားတွေဟာလူပုဂ္ဂိုလ်အားဖြင့်ရှိနေပြီးအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးကိုတိတိတသားချိမ့်ချောက်နေသူတွေဒါဂွာတနာမိုအကျဉ်းစခန်းကိုပြောင်းရွှေ့တင်နေဆိုတဲ့ policy ကိုတင်ပြထားကြောင်း Sarah Higgins ဆိုပါတယ်သမ္မတထရမ့်မှာသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလမှာစစ်အကျဉ်းစခန်းကိုဆက်လက်ထားရှိမှာဖြစ်တယ်လို့ကြေပေးထားတဲ့အတိုင်းစစ်ပွဲတွေမှာဖမ်းဆီးရမိခဲ့တဲ့အကြမ်းဖက်သမားတွေကိုဘယ်လိုကင်တွယ်မလဲဆိုတဲ့ policy နဲ့ပတ်သက်လို့ရပ်ပေါင်း60အတွင်းပြင်ဆင်ရေးသားဖို့ကာကွယ်ရေးဝန်ကြီးဌာနကိုပြီးခဲ့တဲ့ဇန်နဝါရီလကသမ္မတအမိန့်နဲ့လက်မှတ်ရေးထိုးထုတ်ပြန်ခဲ့တာပါအဲ့ဒီနောက်မှာအခုလိုကာကွယ်ရေးဝန်ကြီးဌာနဘက်ကပြင်ဆင်ထားတဲ့ policy ကိုသမ္မတစီတင်ပြခဲ့တာဖြစ်ပါတယ်
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
VOA American တံခါးမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။နိုင်ငံတော်လှည့်ဝဲချက်တွေကိုလက်ဝဲထားရှိတယ်ဆိုရဆွဆွဲချက်နဲ့အမှုရင်ဆိုင်နေရတဲ့ Righteous သတင်းတောက်နှူကိုရဲဖွဲ့ကနေပြီးတော့အကွက်ဆင်ဖမ်းဆီးခဲ့တာဖြစ်တယ်လို့တက်တဲ့တူရဲ့ထွက်ဆိုချက်ကိုအတိမမပြုတ်ဖို့အတွက်တင်ပြချက်ကိုတရားသူကြီးကပယ်ချလိုက်ပါတယ်။သူရဲမှုမိုးရံနိုင်ကသူဟာအထက်ရရှိကြီးတူရဲ့ညွှန်ကြားချက်ရကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုစားတောက်ဆိုင်တစ်ခုမှာတွေ့ဆုံပြီးအရေးကြီးတဲ့လှည့်ဝဲဆရစ်စရန်တွေကိုပြက်အကွက်ဆင်ခဲ့တယ်လို့ဒူရဲမှုမိုးရံနိုင်ကထွက်ဆိုသွားခဲ့တာဖြစ်ပါတယ်။ဒါဟာတခြားတရားလိုပြတက်တဲ့တွေရဲ့ထွက်ဆိုချက်နဲ့ဆန့်ကျင်နေတာပါ။ဒီလိုထွက်ဆိုခဲ့ပြီးတဲ့နောက်မှာတရားလိုဘက်ကဒူရဲမှုမိုးရံနိုင်ကိုခိုင်လုံမှုမရှိတဲ့တက်တဲ့ဖြစ်နဲ့တတ်မှတ်ဖို့ကြိုးပမ်းလာကြတာလည်းဖြစ်ပါတယ်။ဒီလျှောက်ထားချက်ကိုတရားသူကြီးကလည်းပယ်ချလိုက်တဲ့အတွက်အမှုမှန်ပေါ်ပေါက်လာနိုင်တော့မှာမို့သူတို့အနေနဲ့ဝမ်းမြောက်ကြောင်းကိုဝါလုံးကVOA ကိုပြောကြခဲ့ပါတယ
်ပြင်သစ်နိုင်ငံ Basque နယ်ကခွဲထွက်ရေးစစ်သွေးကြအဖွဲ့ဖြစ်တဲ့ ETA ဟာနှစ်ပေါင်း45နှစ်အကြာမှာသူတို့အဖွဲ့ကိုလုံးဝဖျက်သိမ်းလိုက်ပြီးဖြစ်ကြောင်း Basque နယ်မှာရှိတဲ့အဖွဲ့အစည်းတွေနဲ့လူမှုအခြေပြုအဖွဲ့တွေစီပေးပို့တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဧပြီလ16ရက်နေ့ရက်စွဲနဲ့ပေးပို့ခဲ့တဲ့အဲ့ဒီကြေညာချက်ကိုမနေ့ဗုဒ္ဓဟူးနေ့ကမှစပိန်ဘာသာနဲ့ထုတ်ပြန်တဲ့ eldiario.es သတင်းအွန်လိုင်းစာမျက်နှာမှာဖော်ပြထားပါတယ်အဲ့ဒီကြေညာချက်ထဲမှာတော့ Box ပြည်နယ်ကနိုင်ငံရေးပဋိပက္ခကိုမဖြေရှင်းနိုင်တဲ့အတွက်သူတို့မှာတာဝန်ရှိတယ်လို့လည်းဝန်ခံထားပါတယ်။စပိန်နိုင်ငံမြောက်ပိုင်းနဲ့ပြင်သစ်ပြည်နယ်တောင်ပိုင်းမှာရှိနေတဲ့ Box ပြည်နယ်ကိုတီးခြားခွဲထွက်ပြီးလွတ်လပ်တဲ့ပြည်နယ်တစ်ခုဖြစ်ဖို့လက်နက်ကင်ပုံကန့်မှုအတွင်လူပေါင်း853ဦးကိုတတ်ခဲ့တာပါ။စပိန်ပြည်ထရေးဝန်ကြီး Juan Ignacio Zaudio ကတော့ ETA အဖွဲ့ရဲ့အပြမ်းဘက်ကျူးလွန်မှုတွေကိုဆက်လက်စုံစမ်းဖော်ထုတ်သွားမှာဖြစ်တယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်။ဗုဒ္ဓဟူးနေ့ကမှတရားဝင်သတင်းထွက်လာတဲ့သူတို့အဖွဲ့လုံးဝဖျက်သိမ်းကြောင်း ETA ရဲ့ကြေညာချက်ပါရက်စွဲဟာဘာကြောင့်နှစ်ပတ်လောက်စိုးနေရတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။
လူမှုမီဒီယာ Facebook သုံးဆွဲသူတွေကိုရဲ့အချက်လက်ပေါကြအောင်လုပ်တယ်လို့ဆွဆွဲတာခံရတယ်။ Cambridge Analytica အချက်လက်စုဆောင်တဲ့ကုမ္ပဏီကသူတို့ဒီဝါလီခံလိုက်ပြီးဖြစ်ကြောင်းနဲ့သူတို့ကုမ္ပဏီကိုပိတ်လိုက်ပြီးဖြစ်ကြောင်းကြေညာပါတယ်။ Cambridge Analytica ရဲ့ကြေညာချက်ထဲမှာတော့သူတို့ကုမ္ပဏီဟာသဘုတ်လေးလွင့်ပြောတာခံခဲ့ရကြောင်းနဲ့သူတို့ရဲ့လုပ်ရက်တွေဟာတရားဝင်လုံဆောင်ချက်တွေဖြစ်တယ်လို့ Computer Online ကြေညာချက်အတွက်အစိပ်ပိုင်းဖြစ်တဲ့အများကကြဲကြဲပြန့်ပြန့်လက်ခံထားတာတွေလည်းဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့သတင်းမီဒီယာတွေရဲ့ကြေလောင်းတဲ့ပြောဆိုချက်တွေကသူတို့ရဲ့အချက်လက်တွေတုံးဆွဲသူတွေနဲ့သူတို့ကိုအချက်လက်ပေးသူဖောက်တယ်တွေမလာအောင်လုပ်ခဲ့တာကြောင့်ကုမ္ပဏီကိုပိတ်ပစ်တဲ့အထိဖြစ်စေခဲ့တယ်လို့ဖော်ပြထားပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒေါ်နယ်ထရမ့်ရဲ့မဲဆွယ်ရေးအဖွဲ့က Cambridge Analytica နဲ့ဆက်သွယ်မှုရှိတယ်လို့ပြောပါတယ်။ဗြိတိန်အခြေစိုက် Cambridge Analytica ကုမ္ပဏီရဲ့ CEO ဖြစ်တဲ့ Alexander Taylor ဟာဧပြီလထဲမှာပဲစုံစမ်းစစ်ဆေးမှုတွေကိုခန်းနေရပါတယ်။
ဒေါက်ခင်မြတ်တန်နဲ့မမသစင်အောင်တို့ကသတင်းတွေကိုပြောပြသွားတာပါ။ကြာတာပြည်နေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းလွှာတွေကိုဆက်ပြီးတော့တင်ဆက်မှာပါ။ဒီကနေ့မေလ3ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာသတင်းသမားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုလိုက်ပေမဲ့မြန်မာနိုင်ငံမှာတော့သတင်းသမားတွေလုံလောက်တဲ့အကာအကွယ်ပေးမှုတွေမရဘဲသတင်းလွတ်လပ်ခွင့်အခြေအနေလဲစိုးနေသေးတယ်လို့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကရောမြန်မာသတင်းသမဂ္ဂအဖွဲ့ကပါပြောကြားလိုက်ပါတယ်။ဒေါက်ခင်မျိုးသက်ကပဲအပြည့်အစုံကိုဆက်ပြီးပြောပြမှာပါရှင
်။ဟုတ်ကဲ့ပါ။သတင်းလွတ်လပ်ခွင့်ဟာလူပေါင်းအတိုင်းဝိုင်းအတွက်မရှိမဖြစ်လိုအပ်တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကဒီကနေ့ကြေညာတဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာပြောကြားလိုက်ပါတယ်။
A free press is essential for peace, justice, and human rights for all. It is crucial to building transparent
and ငြိမ်းချမ်းရေးတရားမျှတရေးနဲ့လူခွင့်ရေးတွေမရှိမဖြစ်လိုအပ်တာကသတင်းလွတ်လပ်ခွင့်ပါ။ဒါဟာပွင့်လင်းမြင့်သားတဲ့ဒီမိုကရေစီလူပေါင်းအတိုင်းအဝိုင်းအတွက်အရေးပါတယ်လို့တာဝန်ခံတာဝန်ယူမှုတွေရှိလာအောင်လည်းသတင်းလွတ်လပ်ခွင့်ရှိဖို့လိုပါတယ်။ဒါအပြင်ဒါဟာရေရှည်ဖွံ့ဖြိုးရေးအတွက်ပါအရေးပါတာပါ။သတင်းတောက်တွေသတင်းလောကမှာအလုတ်လုံနေသူတွေဟာလူတွေသိဖို့လိုအပ်နေတဲ့သတင်းတွေကိုပြောပြရင်ဒေတာတွင်းတာမကကဘာတဝန်းစိန်ခေါ်မှုတွေကိုမိမောင်းထိုးပြနေကြသူတွေမှသူတို့ဟာလူမှုအတွက်စိတ်ကိုတန်ဖိုးရှိပါတယ်လို့ပြောပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမှန်တွေသိခွင့်ရရေးအတွက်သတင်းသမားတွေကိုအကာအကွယ်ပေးဖို့အတွက်ဥပဒေတွေပြဋ္ဌာန်းကျင့်သုံးပြီးဒါတွေကိုလိုက်နာအောင်အားဖြည့်ပေးဖို့လိုအပ်တယ်လို့လည်းပြောပါတယ်။ဒါအပြင်သတင်းတောက်တွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အပြစ်ပေးရမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့သတင်းသမားတွေကိုအကာအကွယ်ပေးဖို့နဲ့သတင်းလွတ်လပ်ခွင့်ခိုင်မာအောင်လှုပ်ဆောင်ဖို့ကမ္ဘာနိုင်ငံအစိုးရတွေကိုလည်းတောင်းဆိုလိုက်ပါတယ်။ဒီကနေ့ကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာသတင်းလွတ်လပ်ခွင့်ခိုင်မာအောင်လှုပ်ဆောင်ပေးဖို့သတင်းသမားတွေကိုအကာအကွယ်ပေးဖို့အတွက်နိုင်ငံအစိုးရတွေကိုတောင်းဆိုကြောင်းသတင်းလွတ်လပ်ခွင့်ကိုကာကွယ်စောင့်ရှောက်ရင်အမှန်တရားသိခွင့်ရရေးအတွက်ရည်တည်ဖို့ပါပန်ကြားခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုကိုကြည့်ရင်မနစ်ကအဆင့်131ရှိနေရတာနဲ့ဒီနှစ်မှာတော့အဆင့်6ဆင့်ကျော်ကြပြီးအဆင့်139ဖြစ်သွားတယ်လို့နိုင်ငံပေါင်း180ရဲ့သတင်းလွတ်လပ်ခွင့်ကိုစမ်းစစ်ဖော်ပြတဲ့ RSF ရဲ့2019အညွှန်းကိန်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိသတင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးဘယ်လိုမြင်ပါသလဲလို့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီကအာရှရေးရာညွှန်ကြားမှု Steve Butler ကိုမေးကြည့်ပါတယ်။
It's terrible that, you know, the fact that you have two journalists from Reuters who are in prison who are obviously not guilty of any.
တိတ်ကိုဆိုးနေပါတယ် Reuters သတင်းဌာနကသတင်းတောင်နှစ်ကိုထောင်ထဲမှာဖမ်းထားပါတယ်သူတို့ဟာဘယ်ဥပဒေကိုမှမချိုးခောက်ဖောက်ခဲ့ဘူးဆိုတာထင်ရှားနေတာမဟုတ်တိတ်ကိုဆိုးတဲ့အခြေအနေပါသူတို့တွေထောင်ချောက်ဆင်အဖမ်းခံခဲ့ရတယ်ဆိုတာကိုရဲရာရှိကထွက်ဆိုခဲ့တာဖြစ်ပြီးအခုဒီထွက်ချက်ကိုတရားရုံးကနေလက်ခံလိုက်တဲ့အတွက်မျှော်လင့်ချက်ရှိလာပါတယ်ဒါပေမဲ့လည်းသတင်းထောက်တိုင်းအတွက်ဒီလိုအဖမ်းခံရမယ့်အန်ဒီရရှိနေတယ်ဆိုတာကိုသတိပေးရရောက်နေစေပါလို့ပြောသွားပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာသတင်းလွတ်လပ်ခွင့်အနည်းအချင်းရလာတာမို့ NLD အစိုးရလက်ထက်မှာသတင်းလွတ်လပ်ခွင့်တွေပိုးပြီးရှိလာမယ်လို့မျှော်လင့်ထားကြပေမဲ့ဖြစ်မလာဘူးလို့နော်ဝေးအခြေစိုက်မြန်မာသတင်းသမဂ္ဂကဥမမောင်မြင့်ကပြောပါတယ်။အခု Reuters သတင်းတောက်နှစ်ယောက်ထောင်ချောက်ဆင်းပြီးအဖမ်းခံရတဲ့ဆိုတဲ့ကိစ္စပေါ်လာခဲ့တဲ့နောက်မှာနိုင်ငံအတွက်ပိုးပြီးနာမည်ပျက်စရာတွေဖြစ်လာခဲ့ရတယ်လို့ဥမမောင်မြင့်ကပြောပါတယ်။
တရေလလခွနပတ်သက်ပြီးတော့နာမည်ပြက်ရှိတဲ့နိုင်ငံအနေနဲ့အခုလိုမျိုးတရေနောက်တီကိုလုံခြုံရေးကနေထောင်ချောက်ဆင်ဖမ်းတယ်ဆိုတဲ့ကိစ္စပေါ်လာတဲ့အခါကျတော့ကျွန်တော်တို့ပုံပြီးနာမည်ပြက်ရတယ်တိုင်းပြည်အနေနဲ့ နောက်တစ်ချက်ကဒီအရာသားတွေကိုလုံခြုံရေးတွေကတက်တဲ့ကိစ္စဥပဒေနဲ့ညှိနှိုင်းတဲ့ကိစ္စရာဇဝတ်မှုအဲ့ဒီဟာကိုဒီတရင်သမားတွေကအမှန်တိုင်းဖော်ထုတ်ဖို့ကြိုးစားတာကိုနိုင်ငံတော်လုံခြုံရေးဆိုတာကိုအကြောင်းပြပြီးတော့သူတို့ဖမ်းတယ်ဆိုတဲ့အခါကျတော့အပအညာမှာဘယ်လိုဖြစ်သွားတယ်လဲဆိုတော့တရင်တော့တွေကဒါတွေကိုအမှန်တိုင်းတရင်ပို့ဖို့ကြိုးစားပါရဲ့နဲ့အစိုးရကတမင်တကာတားမြစ်တယ်ဆိုတဲ့နာမည်ပြက်တွေထပ်ဖြစ်တယ်
ဒီကိစ္စကိုတရင်တောက်တွေသာဖော်ထုတ်နိုင်ပြီးအရက်သားအစိုးရဘက်ကနေကြိုးကြိုးတင်းတင်းသိနိုင်မယ်ဆိုရင်အခုလောက်ထိနာမည်ပြရတာမျိုးဖြစ်မလာနိုင်ဘူးလို့ယုံကြည်တဲ့အတွက်တရင်လွတ်လပ်ခွင့်ပေးရေးဟာတိတ်ကိုအရေးပါကြောင်းလက်ရှိအစိုးရကိုသိစေချင်တယ်လို့လည်းပြောပါတယ်။နိုင်ငံပေါင်း195နိုင်ငံကလွတ်လပ်ခွင့်ဆိုင်ရာစစ်တမ်းကိုကောက်ယူခဲ့တဲ့ Freedom House အဖွဲ့ကတော့မြန်မာနိုင်ငံကိုတစ်စိတ်တစ်ပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံဖြစ်နေဖော်ပြထားပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါ။ကြာတာပတိနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုကျမတို့ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ Rohingya ဒုက္ခသည်တွေမကြခင်ကြက်ရောက်တော့မဲ့မိုးရာသီမှာရင်ဆိုင်ရမယ့်အခက်အခဲတွေအတွက်အကူအညီပေးရေးလှုပ်သားတွေဘယ်လိုစူးစမ်းပြီးတော့ပြင်ဆင်နေကြသလဲဆိုတာကို Jason Patikin သတင်းပေးပို့ထားတာကိုကိုငင်းချမ်းကပြောပြမှာပါရှင်
။မိုးရာသီစတင်တဲ့အချိန်မှာဒုက္ခသည်9သိန်းနေထိုင်ရာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်နားကဒုက္ခသည်စခန်းတွေမှာလူတွေပြည့်ကျက်ညံ့နေပါပြီ။သူတို့ဟာမြန်မာနိုင်ငံကထွက်ပြေးလာခဲ့ကြတာဖြစ်ပြီးကုလသမဂ္ဂကလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်ဆွဆွဲထားပေမဲ့မြန်မာအစိုးရကတော့ဒီဆွဆွဲမှုကိုငြင်းဆန်ထားပါတယ်။မုတ်တုံမိုးကြောင့်ဒုက္ခရောက်နေကြတဲ့ရိုဟင်ဂျာတွေပိုပြီးအခက်ကြုံရမှာပါ။မိုးဥမုန်တိုင်းငယ်တွေကြောင့်စခန်းမှာရှိတဲ့တဲတွေပြိုပြက်ခဲ့ရပါတယ်။ရူခီယာဘန်ကန်ရဲ့တဲအိမ်ကလေးဟာလည်းလေပြင်းတိုက်တာကြောင့်ပြက်ခဲ့ရတာပ
ါ။ဒီကြောင့်ပလတ်စတစ်အကာကွဲထွက်သွားရသလိုကျမလည်းနောက်ထပ်အိမ်တလုံးမှာခုံလုံခဲ့ရပါတယ်။အခုမောနည်းနည်းလေးမှာတော့ကျမအိမ်မှာကျမနေလို့မရပါဘူး။မူကြီးလိုက်ကျမဘာဖြစ်မလဲဆိုတာမသိပါဘူး
။လေပြင်းတိုက်တာဟာရာသီဥတုဆိုးရွားမှုရဲ့အဆပဲဖြစ်ပါတယ်။ဇွန်လကျရင်တော့မုတ်တုံမိုးနဲ့အတူဒုက္ခတဲ့စခန်းတွေမှာရေကြီးနိုင်ပါတယ်။မိုးကြီးတာနဲ့အတူတက်တန်းနှုတဲ့တောင်ကုန်းတွေမှာမြေပြိုမှုတွေကလည်းဖြစ်နိုင်ပါတယ်။ဒုက္ခသည်တွေကတော့ညီကြီးကိုခိုင်မာအောင်လုပ်နေပြီးအိမ်မပြောင်းအောင်လုပ်နေပေမဲ့လည်းညီပြူမှုအသေးစားလေးတွေကြောင့်ဒုက္ခသည်အချို့တေဆုံးခဲ့ရပြီးပါပြီ။လူပေါင်းတသိန်းကျော်လောက်ဟာညီကြီးရေရှမ်းမှုတွေညီပြူမှုတွေနဲ့ရင်ဆိုင်ရမယ့်အခြေအနေရှိတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်
။အရာကောဟာဇာကအရာဝရမတူအိုက်ရခါနော
။ညီမပြားလာတော့ကတော့တောင်ကုန်းလားမြေပြန့်လားမရွေးမိပါဘူး။ခွန်နိုင်ရနေရာကိုပဲရှာခဲ့ရပါအခုမိုးရသည်ရောက်လာတော့မယ်ဆိုတော့တဲအိတ်တွေချနေရပါပြီ။ဒါပေမဲ့လည်းတောင်တွေကတော့ပြိုကျလာနေရပါပဲ
။ဒုက္ခသည်တွေရဲ့တဲအိမ်တွေကိုခိုင်ခန့်အောင်လုပ်ဖို့ပလတ်စတစ်အကာနဲ့ဝလုံးအပိုတွေကိုအကူအညီပေးရေးလုပ်သားတွေကထပ်ပေးနေပါတယ်။တဲအိမ်တွေကိုခိုင်ခန့်အောင်ဘယ်လိုစောင့်မလဲဆိုတာကိုဘင်္ဂလားဒေ့ရှ်စေတနာဝန်ထမ်းတွေကသင်ပြပေးနေပါတယ်။မိုနီရိုအလမ်ကနိုင်ငံတကာရွှေပြောင်းအခြေချသူများဆိုင်ရာအဖွဲ့ကပါ
။ဒါတပအမဒရကတပေါ်တဲ့ကတ်စတဟုတ်စေဦးတွေကဘာလို့
ကျွန်တော်တို့ရဲ့ပထမဦးစားပေးကခိုင်ခန့်တဲ့နေရာတစ်ခုပေးဖို့ပါ။အသုံးပြုတဲ့ပစ္စည်းတွေကိုအရင်ကအထက်ပိုကောင်းအောင်ပေးနေပါတယ်။လက်တလော့ရွာခဲ့တဲ့လေတွေမိုးတွေမှာတော့ကျွန်တော်တို့ထောက်ပံ့ထားတဲ့မိသားစုအိမ်တွေကတော့ဘာမှမဖြစ်ပါဘူး
။ဒါပေမဲ့ဝလုံးတွေပလတ်စတစ်တွေကမုန်တိုင်းကြီးတွေရဲ့ဒဏ်ကိုတော့ခံနိုင်မှာမဟုတ်ပါဘူး။လူတွေကိုပို့ပြီးဘေးကင်းတဲ့နေရာတွေကိုရွှေ့ပေးဖို့ကသာတကယ့်ဖြေရှင်းနည်းဖြစ်ပါတယ်။ဒုက္ခသည်စခန်းတွေရဲ့အနောက်ဘက်ဆွန်းနေရာမှာတော့တောင်တွေကိုဖြိုပြီးရေကြီးဘေးပြိုနိုင်တဲ့နေရာကမိသားစုတွေအတွက်နေရာအစ်စ်လုပ်ပေးနေပါတယ်။ဆောက်လုပ်ရေးလုပ်ငန်းကြီးကြပ်သူမိုဟာမက်ဖာရူကအခုလိုပြောပါတယ
်။ We are about 2250 worker working here. We have a lot of machines.working for us
ကျွန်တော်စီမှာအခုလုံသွား2250လောက်ရှိပါတယ်လုံဆောင်ရမှာဒီအများကြီးပါအဓိကကတော့လူတွေကိုရေကြီးတာနဲ့မြေပြူတာတွေကနေကယ်တင်ဖို့ပါအဓိကရည်ပန်းချက်ကမိုးရသည်မိုးရင်းကလူတွေကိုဒီနေရာကိုပြောင်းပေးဖို့ပ
ါဒါပေမဲ့လည်းဒီနေရာကိုဒုက္ခတဲ့2400လောက်ပဲမိုးရသည်ဇွန်လမစခင်ပြောင်းနိုင်မှာပါကြံတဲ့တောင်းချီတဲ့ဒုက္ခတဲ့တွေကတော့လာမဲ့မိုးရသည်မှာဒုက္ခတွေခံကြရအောင်မှာပါခင်ဗျာ
ကိုငင်းချမ်းပြောပြသွားတာပါမြန်မာတမိုင်းမှာအဆိုးရွားဆုံးသဘာဝဘေးဒဏ်ဖြစ်တဲ့နာဂစ်မုန်တိုင်းတိုက်ခိုက်ခဲ့တာအခုဆိုရင်10နှစ်တင်တင်ပြေခဲ့ပါပြီ။ဒါပေမဲ့နာဂစ်တန်အကြီးမားဆုံးခံခဲ့ရတဲ့ဒေသတွေမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေဟာအခုချိန်ထိမပြေးသေးပါဘူး။လက်ရှိ NLD အဆိုရလက်ထက်မှာလှုပ်ဆောင်နေတဲ့ပြန်လည်ထူထောင်ရေးအစီအစဉ်တွေအကြောင်းဒေါက်တာလှမြတ်သွေးကိုဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကတင်ပြမှာပါရှင်
။မြန်မာနိုင်ငံမှာ2008ခုနှစ်ကတိုက်ခိုက်ခဲ့တဲ့နာဂစ်မုန်တိုင်းကြောင့် လူပေါင်းထောင်နဲ့ချီတည်ဆုံးခဲ့ပြီးတချို့နေရာတွေမှာဆိုမုန်တဲ့နံကြောင့်ရွာလုံးကျပျက်စီးသွားကြတာတွေလည်းရှိခဲ့ပါတယ်။ဒါကြောင့်လဲမြမသမိုင်းမှာဒီနာကင်မုန်တဲ့ဟာအသေးအပြောက်နဲ့ပျက်စီးဆုံးရှုံးမှုအများဆုံးမုန်တဲ့အဖြစ်မှတ်တမ်းတင်ခံထားရတာဖြစ်ပါတယ်။မေလ၂ရက်နေ့ဟာနာကင်မုန်တဲ့တိုက်ခတ်ခဲ့တာ၁၀နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒါပေမဲ့လဲနာကင်တန်အဆိုးအဝါဆုံးခံခဲ့ရတဲ့လပ်ပတ်တာမျိုးနဲ့အတွင်းကသူတချို့ဟာခဏအချိန်ထိစိတ်ပိုင်းဆန်ရာထိခိုက်မှုတွေခံစားနေကြရုံဖြစ်သလိုအိုးအိမ်မဲ့ဖြစ်နေသူတွေလည်းရှိနေသေးတယ်လို့အေယာဝတီတိုင်းဒေသကြီးအစိုးရလူမှုဝန်ထမ်းဝန်ကြီးဒေါက်တာလက်မြတ်သွေးကပြောပါတယ
်ကျွန်မရဲ့အဲတုံးတက်ချက်အစပြောရမယ်ဆိုလို့ရှိရင်တော့ဒီသူတို့ရဲ့စိတ်ပိုင်းဆန်ရာခံစားမှုတွေအခုချိန်ထိတော့နည်းနည်းများရှိနေသေးတယ်ဆိုတော့ဒါကကျွန်မချက်ပါသူတက်ချက်နေသူတို့ရတိပူအတွက်ကအဓိကနေရာလေးတစ်နေရာပေါ့နေရာလေးတစ်နေရာခိုင်ငယ်ခိုင်ခိုင်ငယ်ငယ်လေးရှိဖို့လိုအပ်လိမ့်မယ်လို့ထင်တယ်အဲ့ဒါလေးတွေကလည်းကျမတို့ကအခုလောက်ထားခဲ့တဲ့အနေအထားလေးတွေဖြစ်ပါတယ်နောက်ဒီတက်တက်ပြအချက်နေရာတော့သူတို့တွေမှာဒီရင်းနှီးစားတောက်ဆိုင်နဲ့ခုနကလေးပေါ့နော်ရင်းနှီးစားတောက်ဆိုင်နဲ့အနေအထားလေးတစ်ခုဖန်တီးပေးနိုင်ရမယ်အဲ့ဒါကလည်းဟိုကျမတို့ကဘလောက်လူအများစုကိုကျမတို့အစိုးရအဖွဲ့နေနဲ့ပေးနိုင်မလဲဟုတ်ထောက်ပံ့နိုင်မလဲတံပိုးပေးနိုင်မလဲဆိုတဲ့အချက်ပေါ်မှာလေမူတည်ရလို့ထင်ပါတယ်
သူတို့ဘဝတွေပြန်လဲထူထောင်ရေးအတွက်အစိုးရတွေမကပဲပတ်ဝန်းကျင်လူမှုအတိုင်းဝိုင်းကပါစာနာစိတ်နဲ့နားလည်မှုပေးပြီးဝိုင်းဝန်းကူညီပေးကြဖို့လိုအပ်တယ်လို့ဆိုပါတယ
်ဒီလူတွေကိုပတ်ဝန်းကျင်ကဒီပတ်ဝန်းကျင်နေတဲ့ပတ်ဝန်းကျင်ကရောကျွန်တော်တို့အစိုးရကရောအစိုးရရဲ့အလောင်းမှာရှိတဲ့ဖွဲ့စည်းရေးကပါသူတို့ကိုကျွန်တော်တို့ဒီပါပြန်ဆောင်လာတဲ့ပေါ့နော်ဟာစစ်တောင်ရှိပြီးသားကိုယ့်ဘဝရည်တည်ရတော့မယ်ဆိုတဲ့အကြေးချက်အခုချိန်ထိသူတို့ကအတို့ခံစားချက်ဖြစ်ရမှာတဲ့ပေါ့ခံစားနေရတဲ့ဒီတိုင်အောင်ခံစားနေရဖြစ်တယ်အဲတချို့တွေကြောက်လို့ရှိရင်လည်းဟိုတော်တော်လေးလည်းကိုတူကိုချွန်ပြီးတော့လုံးဆိုင်တဲ့အချင်းလေးလည်းရှိတယ်တချို့တွေကြောက်လည်းဘလိုပဲတော့အချင်းမပြေတဲ့ဘဝလေးတွေရှိတယ်ဒါကိုကျွန်တော်တို့ကဆာမာပေးရလိမ့်မယ်ဆာမာပြီးတဲ့ခါကျတော့ဒီချင်းချင်းဆာမာထုတ်သားမှုနဲ့ပတ်ဝန်းကျင်ကလည်းတွားမယ်အစိုးရအနေနဲ့ကလည်းတို့ပါဆောင်ကြည့်ပြီးတော့ဒါလေးကျေးဇူးတင်ပါမယ်။ဒါဒီပတ်ဝန်းကျင်ကိုကျွန်တော်တို့ဘလိုလေးကောင်ဖန်တီးပေးနိုင်မယ်။အမန်းလေးတွေအစ။ဒါတော့ဒီကျောင်းသားကလေးတွေအတွက်ဒီကလေးတွေအတွက်ကိုလည်းကျွန်တော်တို့ဘလိုအထူးသဖြင့်ဘလိုစောင့်ရှောက်ပေးနိုင်မလဲ
။နာဂိတန်ခံခဲ့ရသူတွေအပါအဝင်မုံတိုင်းနာခံခဲ့ရတဲ့ဒေသတွေအတွက်အစိုးရကယင်းနီမတီငွေထုတ်ပေးမဲ့ညစင်းရောင်စီမံကိန်းကိုစတင်အကောင့်ထည့်ဖော်ဖို့စီစဉ်နေပြီဖြစ်ကြောင်းလဲဒေါက်တာလက်မြတ်သွေးကပြောပါတယ်။ည
စင်းရောင်ကတော့စင်းရဲခြေရာဒေသတွေမှာရှိတဲ့ဒီစင်းရဲတဲ့ကြီးပါလေကိုအတိအကျထားပြီးတော့ထောက်ပံ့တဲ့အစီအစဉ်ဖြစ်ပါတယ်ဒါကတော့ဒီကျတဲ့ဒီကဟိုပြီးခဲ့တဲ့အစိုးရလက်ထက်မှာလည်းစတင်နေတာဖြစ်ပါတယ
်လက်ရှိမှာတော့နာဂိတန်ခံခဲ့ရတဲ့မိသားစုတွေကကျောင်းသားလူငယ်တွေအတွက်ဆယ်တန်းအထိအခမဲ့ကျူရှင်ပြပေးတာအသက်မွေးဝမ်းကြောက်မှုတင်နန်းတွေပို့ချပေးတာတွေလည်းလှုပ်ဆောင်နေတယ်လို့ဆိုပါတယ်ဒါအပြင်နာဂိတန်ခံခဲ့ရသူတွေအများစုနေထိုင်တဲ့တချို့ဒေသတွေမှာအခြေခံပညာမူလတန်းအကြောင်းအပါဝင်စာတင်ကျောင်းတွေဖွင့်ပေးဖို့စီစဉ်နေကြောင်းလဲဝန်ကြီးဒေါက်တာလက်မြတ်သွေးကပြောပါတယ်။နာဂိတက်ခတ်ပြည်ကာဇာမှာကုလသမဂ္ဂအပါဝင်နိုင်ငံတကာအစိုးရတွေကအကူအညီပေးဖို့ကြိုးပမ်းခဲ့ကြပေမဲ့အဲ့ဒီအချိန်ကဗိုလ်ချုပ်မှုကြီးတန်းရွှေဦးဆောင်တဲ့စစ်အစိုးရကနိုင်ငံတကာကအကူအညီတွေကိုအကုန်လက်မခံခဲ့ပါဘူး။စစ်အစိုးရလက်ခံခဲ့တဲ့အကူအညီတွေကိုလည်းအနာပိုင်တချို့ကအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့သလိုတကယ်ဒုက္ခရောက်သူတွေထံအကူအညီတွေမရောက်ခဲ့တဲ့အတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေထင်သလောက်မအောင်မြင်ရတာလို့ထောက်ပြပြောဆိုကြပါတယ်။နာဂိကာလာအတွင်းအဆိုးအဆုံးဖြစ်စဉ်တွေထဲမှာဒုက္ခရောက်သူတွေကိုကိုယ်အသိစိတ်နဲ့အကူအညီပေးနေကြတဲ့ပုဂ္ဂလိကအဖွဲ့အစည်းတွေနဲ့တာဝန်သိပြည်သူတွေကိုအာဏာပိုင်တွေကဟန်တာဖမ်းဆီးကြတာနဲ့တန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေဒုက္ခရောက်နေတဲ့အချိန်မှာ2008ဖွဲ့စည်းပုံကိုအတင်းအကျပ်အတည်ပြုခဲ့တဲ့ဖြစ်ရပ်တွေပဲဖြစ်ပါတယ်ခင်ဗျာ
။ကိုစော်ဝင်းလှိုင်ပြပြသွားတာပါ။ကြာသပတေးနေ့နဲ့ခင်ဗျာမြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လည်နေပါတယ်။အင်ဒိုနီးရှားနိုင်ငံမှာကိုးကွယ်ရာဘာသာမတူသူချင်းတရားဝင်လက်ထက်ထိန်းများနိုင်ပေမဲ့ထုံးတမ်းစင်လာအရာတော့လက်မခံလို့ကြပါဘူး။လူမှုပြဿနာတွေရှိတဲ့ကြားကပဲအချို့ဘာသာရေးခေါင်းဆောင်တွေကတော့ဘာသာမတူလက်ထက်ထိန်းများလူသူတွေကိုအကူအညီပေးဖို့ရည်ရွယ်လှုပ်ဆောင်လာတာတွေလည်းရှိပါတယ်။ဒီအကြောင်းကရီတီကာဘာရကာVOA ကိုသတင်းပေးပို့ထားတာကိုမြသစင်မမြသစင်အောင်ကဆက်ပြီးတော့တင်ပြမှာပါရှင
်။1984ခုနှစ်အင်ဒိုနီးရှားနိုင်ငံလက်ထက်ထိန်းများခြင်းဥပဒေအရဘာသာမတူလက်ထက်ထိန်းများလူသူနှစ်ဦးနှစ်ဖက်မိမိတို့ကိုယ်ကိုယ်ရာဘာသာထုံးတန်းစင်လာအရဆောင်ရွက်ရင်တရားဝင်တယ်လို့ဆိုပါတယ်။ဒါပေမဲ့ဒါကိုဖုံးတော်ကြီးတွေလက်ထက်လူသူနှစ်ဦးရဲ့ဆွေမျိုးတွေနဲ့ဘယူရိုကရက်တွေကလက်မခံလို့ကြပါဘူး။
လက်ထပ်လူသူနှစ်ဦးတည်းကတဦးဦးကသာဘာသာပြောင်းလိုက်မယ်ဆိုရင်တော့ဒီတားစီကိုအလွယ်တကူဖြေရှင်းနိုင်ပါလိမ့်မယ်။ဒါပေမဲ့နှစ်ဦးစလုံးကမိမိယုံကြည်ကိုးကွယ်ရာဘာသာကိုမပြောင်းလဲခြင်းရင်ဘလို့ဖြေရှင်းကြပါမလဲ။တချို့ကတော့ကိုးကွယ်ရာဘာသာမတူသူချင်းလက်ထပ်ထိမ်းများတာကိုတားမြစ်ခြင်းမရှိတဲ့စင်ကာပူဒါမှမဟုတ်ဩစတြေးလျတို့မှာသွားလက်ထပ်ကြပါတယ်။ဒါပေမဲ့ကိုယ်နိုင်ငံမှာပဲတရားဝင်လက်ထပ်လူသူတွေအတွက်ကတော့အကူအညီလိုလာပါပြီ။ဒီလိုကိစ္စမှာကူညီပေးနေသူကအင်ဒိုနီးရှားနိုင်ငံဆိုင်ရာဘာသာရေးနဲ့ငြိမ်းချမ်းရေးညီလာခံကျင်းပရေးအဖွဲ့ညွှန်ကြားရေးမှူးမိုဟာမက်မိုဘစ်ပဲဖြစ်ပြီးပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကိုးကွယ်ရာဘာသာမတူသူဇုံတွဲ300လောက်ကိုသူကအကူအညီပေးခဲ့ပါတယ်။နှစ်ဦးနှစ်ဖက်ကိုယ်ပိုင်ခွင့်ရေးတွေကိုအလေးထားကြဖို့နဲ့စည်းမျဉ်းတွေကိုရှင်းပြပြီးလက်ထပ်နိုင်အောင်သူကအကူအညီပေးပါတယ်။အစ္စလမ်ဘာသာဝင်တွေကြားမှာဘာသာမတူသူချင်းလက်ထပ်တာကို9ရာစုတည်းကစပြီးလက်မခံခဲ့တာပါကျွန်တော်စီအကူအညီလာတောင်းကြတဲ့ဇုံတွဲတွေကိုကိုးကွယ်ရာဘာသာမတူသူချင်းလက်ထပ်ထိမ်းများတဲ့အပေါ်အစ္စလမ်ဘာသာရေးအမြင်ကိုနားလည်အောင်ရှင်းပြပါရယ်ကိုရမ်ကျမ်းစာမှာဒါကိုတားမြစ်ထားတာမရှိပါဘူးလို့မိုဟာမက်မိုဘစ်ကပြောပါရယ်ကိုရမ်ကျမ်းအရမွတ်စလင်တွေနဲ့အိဗရာဟင်တွေဘာသာတွေဖြစ်တဲ့ဂျူးဘာသာဒါမှမဟုတ်ခရစ်ယာန်ဘာသာကိုးကွယ်သူတွေနဲ့လက်ထပ်ထိမ်းများနိုင်တယ်လို့ဆိုပါရယ်အင်ဒိုနီးရှားနိုင်ငံသဘောတရားဖြစ်တဲ့ပြင်စသီလမူဝါဒအရအစ္စလမ်ဘာသာပရိုတက်စတန့်နဲ့ကက်သလစ်ဘာသာဝင်တွေဗုဒ္ဓဘာသာဟိန္ဒူနဲ့ကွန်ဖျူရှီယပ်ဘာသာယုံကြည်သက်ဝင်သူတွေအားလုံးနဲ့လက်ထပ်ခွင့်ရှိရမယ်လို့လည်းမိုဟာမက်မိုဘစ်ကပြောပါတယ်။အင်ဒိုနီးရှားလူမျိုးတော်တော်များများကတော့ဒါကိုလက်မခံကြပါဘူး။ကိုနှစ်သက်တဲ့သူကိုလက်ထပ်ဖို့ရွေးချယ်နိုင်ခွင့်ရှိရမယ်လို့အင်ဒိုနီးရှားဖွဲ့စည်းပုံဥပဒေနဲ့လူ့အခွင့်အရေးကော်မရှင်ကခွင့်ပြုပေးထားပေမဲ့တရားဝင်လက်ထပ်လို့တဲ့ဘာသာမတူကိုးကွယ်သူဇုံတွဲတွေကိုတော့အယက်သားဝန်ထမ်းတွေကတားမြစ်ကန့်သတ်တာတွေရှိပါတယ်။ဒါအပြင်မိမိတို့နေထိုင်ရာဒေသအလိုက်လည်းအခက်အခဲအတားအဆီးတွေရှိနိုင်ပါတယ်လို့မစ္စတာမိုဘစ်ကဆိုပါတယ်။မိုဟာမက်မိုဘစ်ကိုရိုင်းကတော့မွတ်စလင်ကိုးကွယ်သူဖြစ်ပြီးမွတ်စလင်မျိုးသမီးကိုပဲလက်ထပ်ထားတာဖြစ်လို့ဘာသာကွဲလက်ထပ်တဲ့အတွေ့အကြုံမရှိပေမဲ့လူတိုင်းကိုယ်ပိုင်ရွေးချယ်ခွင့်ရတဲ့နဲ့ဒါဟာအခြေခံလူအခွင့်အရေးပဲဖြစ်တဲ့အတွက်ဒါကိုစိုးရင်စရာမလိုဘူးတရားဝင်လက်ထပ်နိုင်တဲ့နီလန်းတွေရှိပါတယ်လို့လည်းသူ့အမြင်ကိုပြောပါတယ်မိုဟာမက်မိုဘစ်က Facebook လူမှုကွန်ရက်မှာလည်း2014ခုနှစ်ကစပြီးလူတိုင်းမိမိနှစ်သက်ရာဘာသာဝင်နဲ့လက်ထပ်ခွင့်ပြုတင်ကြောင်းလှုံ့ဆော်ရေးသားခဲ့ပြီးအခုဆိုရင်လူငယ်တွေဒါကိုအရင်ကထက်ပိုပြီးပွင့်ပွင့်လင်းလင်းနားလည်လက်ခံလာကြတာတွေရှိတယ်လို့လည်းဖော်ပြထားပါတယ်ရှင
်တော်ရရှိများရှင်မြန်မာနိုင်ငံမြောက်ပိုင်းမှာလက်နက်ကင်ပြိပက္ခတွေတကြောပြန်ပြန်လဲပေါ်ပေါက်လာရတာကထောင်ထောင်ချီတဲ့ဒုက္ခတွေတွေအတိဒုက္ခရောက်နေရတဲ့အတွက်ပြည်ပပြည်ပကစိုးရိမ်တံတွေထွက်ပေါ်လာနေပါတယ်။အစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်တွေကြောင့်ရင်းချမ်းရေးဆွေးနွေးမှုတွေရှိနေပေမဲ့လည်းမြန်မာနိုင်ငံမှာဆယ်စုနှစ်တွေနဲ့ချီဖြစ်နေတဲ့စစ်ပွဲတွေအဆုံးမသတ်နိုင်သေးတာဘာကြောင့်များပါလဲ။လက်နက်ကင်ပြိပက္ခတွေအဆုံးသတ်အောင်ဘယ်လိုလုပ်နိုင်မလဲဆိုတာတွေကိုတော့ VOA စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-132-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ကျမတို့ VOA မြန်မာပိုင်းကနေမြန်မာနိုင်ငံမှာဖြစ်နေတဲ့အကြောင်းအရာတွေကိုသောရရှင်တွေနဲ့သောရရှင်တွေရဲ့သဘောထားအမြင်တွေသိရအောင်လို့ကျမတို့ခုလိုတိုက်ရိုက်လေးလိုက်အစီအစဉ်တွေကိုတင်ဆက်နေတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ကြာသာပတေးနေ့နေ့ခင်းအစီအစဉ်တွေကို Washington DC ကနေလိုင်းတိုမီတာ24 40နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။ကျမတို့ရဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။နားဆင်နေတဲ့ကမ္ဘာတစ်လောကသောရရှင်အားလုံးကိုလည်းကျေးဇူးတင်ပါတယ်ရှင်။မကြာခင်တင်ဆက်မဲ့ဥကျော်ဆန်သာရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာတော့
Well, freedom of the press is fundamental for the democracy.And that's what we can see this year
ဒါကတော့ RSF ကမြန်မာနိုင်ငံမှာမြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့ဘလို့သုံးသပ်ထားတယ်လဲဆိုတာကိုဥကျော်စန်သားရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်သူယုံကြည်ရအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းစာမျက်နှာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအပေါ်မပြတ်ဥကျော်စန်သားနဲ့ကျွန်မကကောက်နှုတ်ဥဆန်မိုးဝင်နဲ့ကျမကကောက်နှုတ်တင်ပြထားပါရရှင
် Burma's Forgotten War မြန်မာနိုင်ငံကမေးလျော့ခံစစ်ပွဲဆိုတဲ့ခေါင်းစဉ်နဲ့ Emma Richards ရေးသားထားတဲ့ဆောင်းပါးကို Asia Times Online မှာဖတ်ရှုရပါတယ်မြန်မာကြတိခင်လာတဲ့အတွင်းမြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေကိုနှိမ်နင်းနေတဲ့အကြောင်းတွေကခေါင်းကြီးပိုင်းသတင်းတွေဖြစ်နေရာယူနေချိန်မှာအများစုဟာမြန်မာနိုင်ငံရဲ့လူခွင့်ရေးမှတ်တမ်းမှတ်ရာတွေကိုပဲအာရုံစိုက်နေကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းရဲ့အခြေအနေတွေကိုပဲတိထားပြီးကြည့်နေကြတဲ့အချိန်မှာမြန်မာနိုင်ငံအတွင်းတခြားနေရာတွေမှာဖြစ်ပေါ်နေတဲ့ပြည်ပခန့်တွေကိုတော့အမှုမဲ့အမှတ်မဲ့ဖြစ်နေကြပါတယ်မြန်မာနိုင်ငံမြောက်ဖက်ချမ်းနေဆက်ဒေသမှာမြန်မာစစ်တပ်နဲ့ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA တို့ကြား1960ခုနှစ်တည်းကစတင်ဖြစ်ပွားလာခဲ့တဲ့စစ်ပွဲဟာကမ္ဘာပေါ်မှာအရှိအကျဆုံးပြည်တွင်းစစ်တွေထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားညီညွတ်ရေးလုပ်ငန်းစဉ်ဟာလည်းရပ်တန့်နေပါတယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေအတွင်းမှာဖြစ်ပေါ်နေတဲ့ပြည်ပခါတွေဟာမြေပြောက်ခံထားရတဲ့စစ်ပွဲတွေတစ်ဖွဲဖြစ်နေကြပါတယ်။ဒီပြည်ပခါတွေကနိုင်ငံတကာဒုက္ခတွေပြဿနာအတွင်းလဲမဆောင်နိုင်သလိုရိုဟင်ညာတွေနဲ့မတူတဲ့အချက်ကကချင်တိုင်းရင်းသားတွေဟာမြန်မာနိုင်ငံမှာတရားဝင်အသိအမှတ်ပြုထားတဲ့လူမျိုးစုနယ်ပေါင်း135စုအတွင်းမှာပါဝင်နေတာကြောင့်အသိအမှတ်ပြုခံထားပြီးသားနိုင်ငံသားတွေလည်းဖြစ်နေကြပါတယ်။ဒါပေမဲ့မြန်မာစစ်တပ်ကပြုလုပ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေပြင်ပအထောက်အကူတွေမရောက်အောင်တားဆီးပိတ်ဆို့မှုတွေပြုလုပ်နေတဲ့ပုံစံတွေကတူညီနေပါတယ်။ရိုဟင်ညာတွေအနေနဲ့လူသားချင်းစာနာမှုပိုင်းဆိုင်ရာဆိုးရွားလာတဲ့အခြေအနေတွေကိုရင်ဆိုင်နေရချိန်မှာပြဿနာပေါင်းစုံကြုံတွေ့နေရတဲ့ကချင်အရက်သားပြည်သူတွေကိုလည်းမေ့မထားသင့်ပါဘူးလို့ HRW လူခွင့်ရေးအဖွဲ့ကြီးရဲ့အာရှရေးရာညွှန်ကြားရေးမှူး Brett Adam ကပြောဆိုတဲ့အကြောင်းထောက်ပြထားပါတယ်။ရိုဟင်ညာဒုက္ခသည်9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတဲ့အကြောင်းကိုကဘာကြီးကအာယုံစိုက်နေချိန်မှာအပြစ်ခတ်ရစရေးသဘောတူညီချက်ပြတ်သွားတဲ့တိုင်းရင်းသားဒေသမှာမြန်မာစစ်တပ်ကအချိန်အဟုန်မြင့်ပြီးတော့စစ်စင်ရေးတွေပြုလုပ်နေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့သတင်း၃ပတ်အတွင်းရက်သား9000ကျော်ဟာစစ်မဲ့ဖြစ်ပွားရာဒေသအတွင်းမှာပိတ်မိနေကြတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ
။ဆက်လက်ပြီးတော့မြန်မာလုံခြုံရေးတပ်တွေရဲ့တိုက်ခိုက်မှုဖြစ်စဉ်6လကြာပြီးနောက်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကလေးစုပြုံမွေးဖွားမဲ့အခြေအနေဆက်ရောက်လာတော့မယ်ဆိုတဲ့ခေါင်းစဉ်နဲ့ The Guardian မှာ Michael Safi နဲ့ Sheikh Aziza Rahman တို့ပူးတွဲရေးသားထားတဲ့သတင်းဆောင်မကိုကောက်နှုတ်တင်ပြလိုပါတယ်။ပြီးခဲ့တဲ့နှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာတွေတိမ်းထဲချီထွက်ပြေးလာချိန်မှာမြန်မာစစ်သားတွေနဲ့ပြည်သူစစ်တွေကအတင်းအဓမ္မပြုကျင်တာအခြားလိမ်ပိုင်းဆိုင်ရာအကြမ်းဖက်တာစတဲ့ကျူးလွန်မှုတွေကိုဒုက္ခသည်တွေကပြောပြခဲ့ကြတယ်လို့ဆောင်းပါးမှာရေးသားထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအစုလိုက်ပြုံလိုက်စတင်ထွက်ပြေးလာခြင်းကစရေတွက်မယ်ဆိုရင်အခုမေလဟာ6လမြောက်ပြီဖြစ်ပါတယ်။အကူအညီပေးရေးအေဂျင်စီတွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်အကူအညီဆောင်ရွက်ပေးနေတဲ့အဖွဲ့တွေအနေနဲ့ကိုဝင်ဆောင်အမျိုးသမီးတွေမွေးဖွားလာမယ့်နေရက်တွေအတွက်အင်းနဲ့အားနဲ့ပြင်ဆင်ထားကြပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမြန်မာစစ်တပ်ရဲ့နှိမ်နင်းဖြိုခွဲမှုအချိန်ကာလအတွင်းလိင်ပိုင်းဆိုင်ရာအာဓမ္မပြုကျင့်ခံရမှုအကျိုးဆက်တွေအဖြစ်ရလာတဲ့ကိုဝင်တွေဟာအခုလာမဲ့သတင်းပတ်တွေမှာဆိုရင်အသီးသီးမွေးလာကြတော့မှဖြစ်တယ်လို့ဆောင်းမရှင်တွေကဆိုပါတယ်။နောက်လာမှာဆိုရင်ကလေးငယ်အရေးအတွက်တိုးလာတော့မဲ့အချိန်ဒီမှာမိခင်တွေကိုယ်တိုင်စွန့်ပစ်မဲ့ကလေးငယ်အများအပြားရှိလာလိမ့်မယ်လို့လည်း Save the Children အဖွဲ့ကတွက်ထားပါတယ်။MSF ခေါ်နေစည်းမချဆရာဝန်များအဖွဲ့ကလည်းအတ္တပပြုကျင့်ခံရလို့ကိုဝင်ရလာတဲ့အမျိုးသမီးတွေကိုပြုစုဖေးမဖို့ကောက်ဆက်ဘဇားမှာရှိတဲ့ယာယီဒုက္ခသည်စခန်းတွေမှာဆေးရုံတွေကိုအပြေးလွှာစောင့်နေကြပါတယ်။ကိုဝင်ဆောင်မိခင်အများစုဟာအသက်18နှစ်အောက်ငယ်ရွယ်တဲ့မိန်းကလေးတွေဖြစ်ကြပြီးလိင်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုကြောင့်ဖြစ်လာတဲ့အကျိုးဆက်တွေပေါ်မှာလူမှုရေးရာအရတိမ်ငယ်တဲ့စိတ်တွေခံစားနေရတယ်လို့လည်း MSF အဖွဲ့တာဝန်ခံMelissa Hall ကပြောပါတယ်အခုလိုမျိုးဒုက္ခသည်စခန်းတွေမှာရိုဟင်ဂျာအမျိုးသမီးတွေရင်ဆိုင်နေရတဲ့အခြေအနေဟာပထမအကြိမ်တော့မဟုတ်ပါဘူးမြန်မာစစ်သားတွေတနက်ကင်ချင်းချောက်ပြီးအဓမ္မပြုကျင့်မှုကြောင့်ကိုဝင်ရလာတဲ့ရိုဟင်ဂျာအမျိုးသမီးတဦးဟာဆိုရင်ပြီးခဲ့တဲ့နှစ်ကပဲဒုက္ခသည်စခန်းထဲမှာယောက်ျားလေးတဦးမွေးဖွားခဲ့ပါတယ်အဲ့ဒီကလေးငယ်ဟာသူ့ရဲ့အရင်မွေးခြင်းတွေနဲ့မတူဘူးလို့လည်းစောင်းမမှဖော်ပြထားပါတယ်အဲ့ဒီရိုဟင်ဂျာအမျိုးသမီးဟာ2016ခုနှစ်နိုဝင်ဘာလကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့အကြမ်းဖက်နေနှင်းမှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ25ရက်နေ့ထိ MSF ကောက်ယူခဲ့တဲ့စစ်တမ်းအရာဆိုရင်လိင်ပိုင်းဆိုင်ရာအကြမ်းဖက်ခံရသူအမျိုးသမီးပေါင်း224ဦးကိုစေဝါကုသပေးခဲ့ရတယ်လို့ဖော်ပြထားပါတယ်။မြန်မာတပ်မတော်ကိုလက်နက်ကင်ပဋိပက္ခမှာလိင်ပိုင်းဆိုင်ရာအကြမ်းဖက်ကျူးလွန်တဲ့စစ်တပ်အမည်စင်းမှာထည့်သွင်းလိုက်ကြောင်းလဲကုလသမဂ္ဂကဒီလအစောပိုင်းကကြေညာခဲ့ကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင်ဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်ကတင်ဆက်မှာပါရှင
်ဒီကိမ့်နဲ့တင်ပြမယ် EDM အသုံးကတော့
Roll your eyes.
ဖြစ်ပါတယ်စာလုံးပေါင်းက R O L L roll ကလှိမ့်တာလဲစီတာ Y O U R ယောကသင်ဤ E Y E S eyes ကမျက်လုံးတွေဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီပေကတော့မျက်လုံးတွေကိုလဲစီတာမျက်လုံးကိုလှဲ့တာပေါ့တကယ်တော့ဒီအတုံးဟာမျက်စိအမှုအရာရတစ်ခုခုကိုကိုမချေနှက်တာကိုမယုံတာကိုစိတ်မရှိတော့တာကိုမျက်စိကိုအပေါ်ပင့်ပြီးပြတတာမျိုးဖြစ်ပါလေတကယ်ဆိုမျက်စီကိုအပေါ်ပင့်ပြီးပြတတဲ့အမူအရာဟာနည်းနည်းတော့မလေးစားရရောက်တယ်လို့ဆိုရမှာပါဒါကြောင့်သားသမီးကမိဘတပည့်ကဆရာသမားကိုဒီလိုမျိုးအမူအရာပြရင်တကယ်ပဲဒေါသထွက်ကြမှာမလွဲဘူးလို့ဆိုနိုင်ပါလေ Roll your eyes ရဲ့ idiom အသုံးကတော့စောစောကပြောခဲ့သလိုပဲတစ်ဖက်ပြောတာကိုမယုံတာမလေးစားတာစိတ်မရှိတာကိုပြတတဲ့မျက်စီအမူအရာပဲဖြစ်ပါလေဒီတော့နဲ့ပတ်သက်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် Susan's mother was very upset when she saw her daughter roll her eyes. She thinks it's rude as she feels she has the right to tell her daughter not to be late coming home at night.
Susan ရဲ့အမေကသူ့သမီးကမျက်စိပင်းပြီးစိတ်မရှိတဲ့အမူအရာမျိုးလုပ်ပြတော့တိတ်ကိုစိတ်ဆိုးသွားတယ်လေအမေတူအနေနဲ့ညတွေမှာညနေအင်းပြန်လာတာမတင့်တော့ဘူးဆိုတာပြောပိုင်ခွင့်ရှိတာမို့အခုလိုလုပ်ပြတာကိုရိုင်းနေလို့ယူဆတာပေါ့လို့ဒေဗီရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes. She thinks it's rude as she feels she has the right to tell her daughter not to be late coming home at night.
တခုခုကိုစိတ်မရှိဘူးမလေးစားဘူးမယုံဘူးဆိုတာကိုမျက်စိပင်ပြီးပြတတဲ့အမူအရာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
roll your eyes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ခုလိုဒေါ်လာလတန်းတင်ဆက်နေတဲ့ American သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။မြန်မာနိုင်ငံသတင်းလွတ်လပ်ခွင့်အစဉ်အတန်းသတ်မှတ်တဲ့နေရာမှာဘာတွေကိုအခြေခံသတ်မှတ်ထားသလဲ။ဘလောက်မျက်မျက်တတရှိပါသလဲ။သ
တရင်လွတ်လပ်မှုတိုးတက်လာအောင်ဘယ်လိုလုပ်တင်တယ်လဲဆိုတာတွေကိုနယ်စည်းမထားတရင်တောင်များအဖွဲ့ RSF အာရှပစိဖိတ်ရေးရာဒါရိုက်တာဒန်နီယယ်ဘတ်စတတ်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဒန်နီယယ်ကျွန်တော်ဆုံးကျွန်တော်မေ့ချင်တာကတော့ခင်ဗျားတို့ RSF ကမြန်မာနိုင်ငံရဲ့သတင်းလောကကိုစစ်စစ်တဲ့နေရာမှာဘယ်လိုစံကြီးစံညွှန်းတွေ criteria တွေကိုသုံးပြီးတော့သတ်မှတ်ခဲ့တယ်လဲဆန်းစစ်ခဲ့တယ်ဆိုတာအရင်ပြောပါခင်ဗျာ
political or economical power self censorship and the overall environment in which press is
ကျွန်တော်တို့ကအညွှန်းခုနှစ်ချက်နဲ့စမ်းစစ်ပါတယ်မီဒီယာတွေရဲ့စနစ်ကျတည်တတ်မှုနိုင်ငံရေးစီးပွားရေးဩဇာအောက်ကမီဒီယာကင်းလွတ်မှုကိုယ့်အကူထိမ့်သိမ်းတီးဖြတ်မှု self censorshipမီဒီယာဆိုင်ရာဥပဒေပေါင်းပွင့်လင်းမြင်သာမှုသတင်းထုတ်လွှင့်တဲ့လုပ်ငန်းစဉ်အခြေခံအဆောက်အအုံနဲ့ဂျာနယ်လစ်တွေအနိုင်ကျင့်အကြမ်းဖက်မှုတွေဖြစ်ပါတယ်
။မြန်မာနိုင်ငံအခြေအနေပတ်သက်ပြီးတော့ဆုံးသက်တဲ့နေရာမှာလုံးဝဓမ္မဋိဌာန်ကျတဲ့ objective ဖြစ်တယ်လို့ပြောနိုင်ပါသလား
။It's not a question of objectivity. It's a question of honesty. Like we are very transparent in the way we
ဒါကဓမ္မဋိဌာန်ကျတယ်မကျဘူးဆိုတာနဲ့မဆိုင်ပါဘူး။ရိုးသားမှုနဲ့ပဲဆိုင်ပါတယ်မြန်မာနိုင်ငံအတွင်းသတင်းလွတ်လပ်မှုကိုတန်ဖိုးဖျက်တဲ့နေရာမှာကျွန်တော်တို့ဟာပုံပွင့်လင်းလင်းလုပ်ပါတယ်နေပယ်အတီးတီးကကျွမ်းကျင်သူတွေကိုအခြေခံပါတယ်သူတို့စီမိခွန်းနေ100ကျော်လောက်ပို့ပါတယ်မြန်မာနိုင်ငံထဲကပါတယ်ပြည်ပကလူတွေလည်းပါပါတယ်သူတို့ပြောပြတာတွေကိုတတ်နိုင်သမျှအရှိကိုအရှိအတိုင်းအမှန်တိုင်းသုံးသပ်ပြီးမှဓမ္မဋိဌ္ဌံကြအောင်ကျွန်တော်တို့လုပ်ပါတယ
်သတင်းလွတ်လပ်မှုဆိုတာနိုင်ငံတစ်ခုမှာဒီမိုကရေစီထွန်းကားမှုနဲ့ဆက်ဆက်မှုရှိတယ်လို့ထင်ပါသလား
Well, freedom of the press is fundamental for the democracy, and that's what.
တရင်လွတ်လပ်မှုဟာဒီမိုကရေစီရဲ့အခြေခံဖြစ်ပါတယ်။ဒါကိုဒီနှစ်မြန်မာနိုင်ငံမှာကျွန်တော်တို့တွေ့ရပါတယ်။တရင်လွတ်လပ်မှုမရှိလို့ဒီမိုကရေစီအတွင်ကုပြောင်းရေးရပ်တန့်နေပါတယ
်။ဒါပေမဲ့အိန္ဒိယနိုင်ငံဆိုရင်ကမ္ဘာပေါ်မှာအကြီးမားဆုံးဒီမိုကရေစီနိုင်ငံဆိုပြီးတော့ခေါ်ကြပါတယ်။ဒါပေမဲ့ခင်ဗျားတို့ရဲ့စီးရင်ထဲမှာဒီမိုကရေစီအစဉ်ကူးပြောင်းမှုရပ်တန့်နေတယ်ဆိုတော့မြန်မာနိုင်ငံရဲ့အောက်မှာအိန္ဒိယကရောက်နေပါတယ်အဲ့ဒါဘယ်လိုရှင်းမလဲခင်ဗျာ
because the democracy in India is fading away
အိန္ဒိယမှာဒီမိုကရေစီကျဆင်းလာလို့ဖြစ်ပါတယ်ဂျာနယ်လစ်တွေတက်ခိုက်ခံရပါတယ်သတိထားပြီးတော့ရေးနေရပါတယ်တကယ်တော့အိန္ဒိယကိုကမ္ဘာမှာအကြီးဆုံးဒီမိုကရေစီလို့ပြောတာပြောရတယ်ကျွန်တော်တို့ RSF ရဲ့သတင်းလွတ်လပ်ခွင့်စံကြီးစံညွှန်းတွေကိုစတင်ထုတ်ပြန်တဲ့2002ခုနှစ်တုန်းကအိန္ဒိယဟာအဆင့်80 80လောက်မှာပဲရှိခဲ့ပါတယ်။ဆိုတော့အဲ့ဒီမှာဒီမိုကရေစီရုပ်ရော်နေတာအတော်ကြာပါပြီ
။နောက်တစ်ခုမေးချင်တာကသတင်းလွတ်လပ်ခွင့်ဟာနိုင်ငံတစ်ခုရဲ့အာဏာပိုင်တွေအပေါ်မှာပဲမူတည်သလားဒါမှမဟုတ်လူအဖွဲ့အစည်းအပေါ်မှာကမူတည်သလားဆိုတာဖြစ်ပါတယ်
။ No, it's an overall situation. We don't measure like government policies.In our index it's a very global view
မဟုတ်ပါဘူးဒါဟာအလုံးကိုခြုံငုံတုံးတက်မှုပါ overall situation မှာအစိုးရရဲ့မူဝါဒကိုမဆန်းစစ်ပါဘူးသတင်းလွတ်လပ်မှုတစ်ခုလုံးပေါ်ကဘာကမြင်တဲ့အမြင်မှာဥပမာသတင်းလောကကိုဒဏ္ဍာရီအင်အားတွမမှုဘလောက်ရှိတယ်ဆိုတာမျိုးပါ
လူတို့ရဲ့မီဒီယာပေါ်သဘောတရားဘယ်လိုထက်တွက်ပါသလဲလူတို့ထဲမှာတချို့ကသတိမဟုတ်လူများစုကအမျိုးသားရေးကိုဦးစားပေးတဲ့မီဒီယာကိုအားပေးကြတာရှိမယ်အဲ့ဒါမျိုးကြတော့ဘယ်လိုပြောမလဲခင်ဗျ
we don't really measure the public opinion because what we measure is really an overall situation of press freedom itself
how လူတို့ရဲ့သဘောတရားကိုကျွန်တော်တို့သိမကြည့်ပါဘူးဂျာနယ်လစ်တွေဟာတည်င်းလွတ်လွတ်လပ်လပ်ဘလောက်ရေးနိုင်တယ်လဲလွတ်လပ်မှုဘလောက်ရှိတယ်လဲဆိုတာကိုကြည့်ပါတယ်ဒါပေမဲ့ဥပမာတစ်ခုပြောရရင်အမုန်းစကားတွေဟာ pluralism လို့ခေါ်တဲ့ဗဟုဝါဒကိုထိခိုက်စေပါတယ်ဒီကိစ္စမျိုးကိုတော့ကျွန်တော်တို့ထည့်သွင်းစဉ်းစားပါတယ
်နိုင်ငံတကာသုံးသပ်သူတချို့ကတော့ hate speech ဒါမှမဟုတ်တာအမုန်းစကားပြောရဆိုတဲ့ကိစ္စပေါ့လေအဲ့ဒီ hate speech ဟာ hate speech in Myanmar is deeper than Facebook that Facebook မှာပေါ်ပြနေတာနဲ့မကဘူးမြန်မာနိုင်ငံအမုန်းစကားဟာဒီထက်ပိုပြီးနေဆိုင်နေဆိုပြီးတော့ရေးရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်လို့ပါလဲ
Well, social media and especially Facebook in Myanmar has been having a huge importance.
Facebook ဒါမှမဟုတ်လူမှုကွန်ရက်မီဒီယာဟာမြန်မာနိုင်ငံမှာသတင်းအချက်အလက်ဖြန့်ချီရမှာအထူးအရေးကြီးပါတယ်။ဘာတွေရေးပြီးတော့တင်ကြတယ်လဲဆိုတာငါတို့နဲ့မဆိုင်ဘူးလို့ပြောလို့ရှိတဲ့ Facebook ဌာနချုပ်ကိုကျွန်တော်တို့ကဒီအတွက်မကြာခဏပြောရဆိုရပါတယ်။မြန်မာပြည်မှာမွတ်စလင်စန့်ကျင်ရေးအမုန်းစကားတွေဟာသတင်းအချက်အလက်လွတ်လပ်စွာဖြန့်ဝေခွင့်ကိုအကြီးအကျယ်ထိခိုက်နေပါတယ်။ဒ
ဒါဟာပြဿနာဖြစ်စေပါတယ်လို့ပြောရပါတယ်မြန်မာပြည်တွေက NGO တွေလူခွင့်ရေးအဖွဲ့တွေကလည်းဒါကိုထောက်ပြကြပါတယ် Facebook ကဂရုမစိုက်ခဲ့ပါဘူးဒါဟာစိုးရင်စရာပ
ါဒီနေရာမှာ Facebook ကတကယ်တော့သတင်းလွတ်လပ်ခွင့်သတင်းအချက်အလက်ဖြန့်ချိရဲ့နေရာမှာအင်မတန်အထောက်အကူပြုတယ်လို့ဆိုကြပါတယ်မှန်လဲမှန်ပါတယ်ဒါမဲ့တစ်ဖက်မှာလည်းအမွန်စကားကိုအားပေးတယ်လို့ဆိုကြပြန်ပါတယ်ဆိုတော့ဒီနှစ်ခုကဝီရိုဒီဖြစ်နေတဲ့သဘောဘယ်လိုနှိမ့်မလဲခင်ဗျာ
Well what we demand from Facebook is responsibility transparency and accountability and this is something that is really lacking in the social network
ကျွန်တော်တို့နေ Facebook ကိုတောင်းဆိုချင်တာကတော့တာဝန်ယူမှုပွင့်လင်းမြင်သာမှုတာဝန်ခံမှုရှိစေဖို့ပဲဖြစ်ပါတယ်ဒါရီယာလူမှုကွန်ရက်ဒီမှာတကယ်လက်ဟာနေပါတယ်ဒါဟာ Facebook အနေနဲ့ citizen journalism လို့ခေါ်တဲ့နိုင်ငံသားတွေရဲ့ media ပေါ်ဘလို့ကြည့်ရိုက်ခတ်နိုင်နေဆိုတာကိုမစူးစမ်းပဲစတင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။အမုန်းစကားတွေပြန့်နှံ့လာနိုင်တယ်ဆိုတာကိုသူတို့မတွက်ခဲ့ကြပါဘူး။ဒါကြောင့်ကျွန်တော်တို့ Facebook စီကပုံမပွင့်လင်းမြင်သာမှုလိုချင်ပါတယ
်။ဆိုတော့ Facebook ဆိုတာဟာတကယ်တမ်း democracy နဲ့လူအခွင့်အရေးစားတဲ့ပညာအစီအကံစီးတဲ့လူတွေနဲ့သာထိုက်တန်တဲ့အမျိုးသားရေးစိတ်ဓာတ်ပြင်းထန်တဲ့အမြင်ကျင်းတဲ့လူတွေနဲ့မထိုက်တန်ဘူးလို့ RSF ကသတ်မှတ်တာလားခင်ဗျာသတ်မှတ်လို့ပါသလား
When I talk about a lack of transparency and accountability it means that you know Facebook they don't take into account the nature
ဝင်လင်းမြင်သာမှုတာဝန်ခံမှုကိုကျွန်တော်တို့ပြောတဲ့နေရာမှာ Facebook ကဘာတွေရေးပြီးတော့တင်နေတယ်ဆိုတာအကြမ်းဖက်မှုဝါဒဖြန့်တာလိင်ကိစ္စအပြုမှုတွေကလွဲပြီးအမုန်းစကားတွေဘာတွေကိုအလေးမထားခဲ့ပါဘူးဒါကြောင့်ကျွန်တော်တို့ကအဲ့ဒါကိုတိုက်နေရတာပ
ါဟုတ်ကဲ့ကျွန်တော်မိကုန်းကိုပြန်ပြီးတော့မိကျင်ပါတယ်လို့ဥပမာတရုတ်ပြည်မှာအစိုးရက Facebook ကိုမသုံးနိုင်လို့ပိတ်ပင်ခဲ့တယ် RSF ကဒါကိုသတင်းလောက်ခွင့်ကိုပိတ်ပင်တဲ့ thread တော့လည်းလက်မခံဘူးမဟုတ်လားခင်ဗျာ
No not at all we don't want censorship neither we just want a social media like Facebook to have more transparent
မဟုတ်ပါဘူးလုံးဝမဟုတ်ပါဘူး censorship censorခတ်တောက်မှုကိုကျွန်တော်တို့လုံးဝလက်မခံပါဘူးကျွန်တော်တို့အနေနဲ့ဖြစ်စေချင်တာကပိုးပြီးတော့ပွင့်လင်းမြင်သာမှုရှိဖို့သတင်းရေးသားရမှာ journalist တွေရဲ့လှုပ်ထုံးလုံနည်းတွေအတိုင်းသိခါရှိရှိရေးသားကြဖို့ဖြစ်ပါတယ်ဒီလိုလျှောက်ကြခြင်းအပြင် fake news သတင်းအမှားတွေကိုတက်ဖြတ်ပြီးတော့ကောင်းမွန်မှန်ကန်တဲ့သတင်းချက်လက်တွေကိုဖြန့်ဝေစေချင်တာပ
ါမြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုကြဆင်းတယ်လို့ဆုံးဖြတ်တဲ့အကြောင်းရင်းထဲမှာဒီ Facebook ကရေးသားချက်တွေဟာအကြောင်းရင်းတရအနေနဲ့ပါဝင်ပါသလားအဓိကကြပါသလား
It is one of the factors but it's not the main factor one factor explaining the degradation of the situation of press freedom in Myanmar is
အကြောင်းရင်းတွေထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်ဒါပေမဲ့အဓိကအကြောင်းရင်းတော့မဟုတ်ပါဘူးအဓိကအကြောင်းရင်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေကိုတည်င်းအမှောင်ချထားပြီးတော့တည်င်းတောက်တွေတွားရောက်တည်င်းယူခွင့်မပေးတဲ့ကိစ္စအဲ့ဒီကိစ္စကိုတည်င်းယူဖို့တည်င်းလွှင့်ဖို့ကြိုးစားတဲ့ကိုဝါလုံးကိုကျော်စိုးဦးတို့ကိုဖမ်းဆီးတဲ့အမှုကိစ္စတွေပဲဖြစ်ပါတယ်။ဒါရီဟာမြန်မာနိုင်ငံသတင်းလွတ်လပ်ခွင့်ကြဆုံးရတဲ့အဓိကအကြောင်းရင်းဖြစ်ပါတယ်
။မြန်မာနိုင်ငံလိုနိုင်ငံမျိုးမှာသတင်းလွတ်လပ်ခွင့်အလားအလာကောင်းလာစေဖို့အတွက်ဘာတွေကို RSF ကထောက်ခံတင်ပြလိုပါသလဲခင်ဗျာ
။ Well at the beginning of the democratic transition press freedom has been booming in Myanmar and that was very encouraging.And now 2 years after Aung San Suu Kyi's party won the election
democracy အတွင်းကူးပြောင်းမှုမှာမြန်မာသတင်းလွတ်လပ်ခွင့်ဟာဖွံ့ဖြိုးတိုးတက်လာခဲ့ပါတယ်ဒါဟာတိတ်အားတက်စရာကောင်းပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ပါတီရွေးကောက်ပွဲမှာအနိုင်ရလာပြီးတော့နှစ်နှစ်အကြာမှာဒီမိုကရေစီအတွင်းကူးပြောင်းမှုကာလအနည်းငယ်အတွင်းမှာသတင်းလွတ်လပ်မှုဆုတ်ယုတ်နေတာတွေ့ရပါတယ်ဒါဟာကျွန်တော်တို့ပြုပြစေခြင်းနဲ့စက်တော်ရေးဥပဒေပုံမှန်66ဂါကြီးရောက်တာမဟုတ်ပဲစစ်တပ်ရဲ့ထိန်းချုပ်မှုတင်းကျပ်နေတဲ့အတွက်ရပ်ဘက်ကလှုပ်ဆောင်နိုင်မှုကျင်းမြောင်းနေရတာဖြစ်ပါတယ်။ဒါကြောင့်စစ်တပ်ရဲ့ထိန်းချုပ်မှုကိုလျှော့ပေးဖို့ကျွန်တော်တို့လိုလားပါတယ်
။ဟုတ်ကဲ့ဒီညမှာကျွန်တော် RSF ကဥသိမ်းရှင်အစိုးရလက်ထက်မှာဒါအစဉ်ကူပြောင်းမှုစတင်တဲ့ကာလပေါ့ဗျာ။သတင်းလွတ်လပ်မှုကတိုးတက်ခဲ့တယ်၊ကောင်းမွန်ခဲ့တယ်လို့ဆိုတယ်။ဒေါ်အောင်ဆန်းစုကြည်တက်လာပြီးနှစ်နှစ်ကြာမှသတင်းလွတ်လပ်မှုကကြာဆင်းနေဆိုတော့ဥသိမ်းရှင်လက်ထက်နဲ့ဒေါ်အောင်ဆန်းစုကြည်လက်ထက်ကိုနှိုင်းယှဉ်တဲ့သဘောပေါ့ဗျာ။ဒါပေမဲ့စဉ်းစားကြည့်ဖို့ကဒီညမှာဥသိမ်းရှင်လက်ထက်ကသုံးညသုံးညတော့မကဘူးသုံးညထက်နှင်းတဲ့အနှုတ်လက္ခဏာကနေဆက်လာတယ်ဆိုတော့တူတက်မှုတိုင်းတာကသိပ်ပေါ်လွင်တာပေါ့ဗျာအခုဒေါအောင်ဆန်းစုကြည်ကတူတက်မှုစနစ်ပြီးအခြေအနေကရှစ်ဆက်ပြီးတော့တူတက်မှုစနစ်ဆိုတိုင်းတာတယ်ဆိုတော့ဒီနှစ်ခုကိုဓာတ်ထူထားပြီးတိုင်းတာတရားမျှတပါရဲ့လားခင်ဗျာ
Well it's all a question of relativity you know press freedom is a fight It's never perfect. So we need to our organization mandate is to lead this.
ဒီနေရာမှာနှိုင်းယှဉ်မှုကပြဿနာမဟုတ်ပါဘူး။တည်င်းလွတ်လပ်ခွင့်ဆိုတာတိုက်ပွဲပါ။ဘရောမှာပြီးပြည့်စုံတယ်လို့မရှိနိုင်ပါဘူး။ကျွန်တော်တို့ RSS ပါအဲ့ဒီတိုက်ပွဲကိုဦးဆောင်မှုတာဝန်ရှိတဲ့အဖွဲ့အစည်းတစ်ယောက်ပါ။တည်င်းလွတ်လပ်မှုဆုံးမတော့မဲ့အခြေအနေရောက်နေပြီးအကာအကွယ်ပေးရတော့မယ်လို့အစိုးရကိုတတိပေးရမယ့်တာဝန်ကျွန်တော်တို့မှာရှိပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေအတွက်ဒေါံဆန်းစုကြည်အစိုးရကိုတတိပေးရဖို့တာဝန်ရှိပါတယ
်။ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ပြီးတဲ့နောက်မှာတော့သူယုံကြည်အောင်ကိုကျမတို့ဆက်ပြီးတော့ထုတ်လွှင့်မှာပါ။ဒီတစ်ပတ်အတွက်တော့အမေရိကန်ပြည်ထောင်စုနယူးယောက်တီနယ်ကဦးလင်းအောင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရမှာပါ။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရဲ့ရှင်။
ပြောရမယ်ဆိုရင်တော့နိုင်ငံတစ်ခုတိုင်းပြည်တစ်ခုကြောင်းလဲဖို့ဆိုတာကအဲ့ဒီနိုင်ငံမှာအုပ်ချုပ်တဲ့ခေါင်းဆောင်အပေါ်မှာလည်းမူတည်တယ်လို့အဲ့ဒီနိုင်ငံတွင်းမှာနေထိုင်တဲ့တိုင်းသူပြည်သားတွေအပေါ်မှာလည်းစိတ်ပိုင်းဆိုင်ရာနဲ့သူရဲ့ကိုယ်တွေ့လောက်ကင်လိုက်နာကျင့်ကြံတဲ့အပိုင်းတွေပေါ်မှာအများကြီးမူတည်မယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဥပမာတစ်ခုအနေနဲ့ကျွန်တော်ပြောရမယ်ဆိုရင်တော့ကျွန်တော်တို့အခုရောက်ရှိနေတဲ့အမေရိကန်နိုင်ငံရဲ့သမ္မတဟောင်းဖြစ်တဲ့ဘာရက်အိုဘားမားရဲ့သမီးပေါ့နော်။ဘာရဲဥပမာသမရတာဝန်ယူနေတဲ့အချိန်မှာသူ့သမီးကိုသူ့ကြောင်းကနေပြီးတော့သားတောက်ဆိုင်တစ်ခုကိုကြောင်းကနေပြီးတော့ဒီလှုပ်အားပေးပုံစံမျိုးလွှတ်လိုက်တဲ့ခါမှာအဲဒီသားတောက်ဆိုင်တစ်ခုမှာသူ့သမီးရောက်သွားတဲ့အချိန်မှာသားတောက်ဆိုင်မှာသူ့သမီးကိုဒီကြာနဲ့ပတ်သက်ပြီးအလုံးနဲ့ပတ်သက်ပြီးတော့ကြားတဲ့လူကလွယ်ပြီးတော့ကြံတဲ့လူတွေကဘာမှသူ့သမရရဲ့သမီးဆိုပြီးတော့ကူညီတာတွေကိုပို့ပြီးတော့လုတ်ပေးတာတွေတွားပြီးတော့ရံကာရောတက်တာအောင်လို့နေငါတို့ပဲကူလုံးမယ်ဆိုတော့သဘောမျိုးတွေနဲ့ဖြစ်နေတာတွေမရတာတွေခရတာတွေမရှိပဲနဲ့သူ့လုတ်ကိုသူတို့ရဲ့ဂျူတီလုတ်ကိုသူတို့လုတ်ပြီးတော့အားလုံးကကိုမနဲ့ကိုကိုတာဝန်နဲ့ကိုယူကြတယ်ပေါ့အဲ့ဒီလိုပဲကျွန်တော်အခုမြင်နေတာကျွန်တော်တို့နိုင်ငံအတွင်းမှာဖြစ်နေတာကဘာတွေဖြစ်နေလဲဆိုတော့ကျွန်တော်အားလုံးကိုတော့မဆိုလိုဘူးပေါ့နော်တော်တော်များများကတယောက်နဲ့တယောက်ကိုတွေ့တယ်ဆက်ဆံမယ်ဆိုလို့ဆိုရင်ပြောဆိုမယ်ပေါင်းသင်းမယ်လောက်ကင်မယ်ဆိုလို့ဆိုရင်အဲ့ဒီလူကဘယ်လူကြီးရဲ့သားကွာဘယ်တတိရဲ့သားဘယ်ဘူချုပ်ရဲ့သားဘသူတူဘသူနဲ့ပတ်သက်တယ်ဘယ်ရက်ကွက်မှနေတာကွာဥပမာအားဖြင့်ပြောရမယ်ဆိုရင်တော့ခြေတောင်ကြားလန်းတို့ဝင်းနာမီယာတို့တီလန်းတို့စသဖြင့်ပေါ့ဗျာပိုင်ဆိုင်မှုကိုကြည့်ပြီးတော့အဲ့ဒီလူကိုလူကုန်တန်တိုင်းဝိုင်းနေလို့သတ်မှတ်ပြီးတော့အဲ့ဒီလူကုန်တန်တိုင်းဝိုင်းတဲ့လူနဲ့တောရွာလေးကဖနာစုပ်လေးစီးပြီးတော့မပြည့်စုံတဲ့လူတယောက်ကိုဆက်ဆံတဲ့အခါမှာကွာခြားမှုတွေတော်တော်များများရှိနေသေးတယ်လို့ကျွန်တော်အနေနဲ့နေတွေ့နေပါသေးတယ်။ဒါမျိုးတွေကတကယ်တော့နိုင်ငံတကာမှာကျုံပိုင်ဆိုင်ရာတွေဘလောက်ကြီးပဲတိုးတက်တိုးတက်စိတ်ပိုင်ဆိုင်ရာတွေမတိုးတက်ဘူးဆိုတာပြနေရပဲ။အခုနဖြစ်တဲ့နာကအမေရိကန်မှာသမရတာဝန်ယူထားတဲ့သမရရဲ့သမီးတယောက်ကဆိုင်မှာလှုပ်အားပေးတော့ပြီးတဲ့ချိန်မှာတာဝန်ကျတဲ့လူကလွယ်လို့ကြံတဲ့လူတွေအားလုံးကကိုယ့်လုတ်ကိုလုတ်ပြီးတော့ပုံမှန်တိုင်းမဲ့ကိုယ့်ကျူတီကိုယူပြီးတော့အားလုံးပြီးပြီးသွားအောင်လုပ်တဲ့ပုံစံမျိုးကိုကျွန်တော်တို့မြန်မာနိုင်ငံမှာလည်းလူတွေရဲ့စိတ်ထဲမှာချင်းချင်းပြောမယ်ဆိုလို့ဆိုရင်သူ့ရဲ့ပိုင်ဆိုင်မှု background ဂုဏ်ပကတနာအချိန်ဝါတွေမကြည့်ပဲနဲ့ဖားရတဲ့အကျင့်တွေထောက်ပြီးတော့ကိုယ့်ရဲ့ပုံမှန်လောက်ရမဲ့ဂျူတီဒီကိုယ့်ရဲ့တာဝန်တစ်ခုကိုယ့်ရဲ့သမိုင်းပြည့်အခြေအနေတစ်ခုကိုအားလုံးတာဝန်ကြီးကြီးလောက်ရမယ်ဆိုလို့ဆိုဒီနိုင်ငံကရုပ်ပိုင်းဆိုင်ရာတိုးတက်မှုမဟုတ်ဘဲနဲ့စိတ်ပိုင်းဆိုင်ရာရောအဖက်ဖက်ကနေပြီးတော့ဖွံ့ဖြိုးတိုးတက်လာနိုင်တယ်ဘယ်တော့မှနောက်မကျဘူးအများဆုံးပြုပြင်ပြောင်းလဲသွားမှုကအခြေအဟုန်နဲ့ပြည့်တက်သွားနိုင်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ကြာသပတေးနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ American အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။မကြာသေးခင်ကထုတ်ပြန်တဲ့ American နိုင်ငံသားရေးဌာနရဲ့နှစ်ပတ်လည်နိုင်ငံတကာလူခွင့်ရေးအစီရင်ခံစာထဲမှာအလွန်ဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေဆင်းမှာပါနေတဲ့အီရန်နိုင်ငံနဲ့ပတ်သက်လို့ယာယီလက်ထောက်နိုင်ငံသားရေးဝန်ကြီး John Sullivan ကအခုလိုပြောသွားပါတယ်
။ The Iranian people continue to suffer at the hands of their leaders. The right of peaceful
assembly. ယူအန်ပြည်သူတွေဟာသူတို့ခေါင်းဆောင်တွေလက်ထက်မှာဒုက္ခတွေဆက်ပြီးခံစားနေရတာပါ။ညီညာစွာစုဝေးခွင့်လွတ်လပ်စွာဖွဲ့စည်းခွင့်နဲ့ထုတ်ဖော်ခွင့်စတာတွေဟာတကမ္ဘာလုံးမှာရှိတဲ့လူပုဂ္ဂိုလ်တူးချင်းစီရဲ့ဥပဒေနဲ့အညီတရားဝင်မျှော်လင့်တိုက်တဲ့အခွင့်အရေးတွေဖြစ်ပါတယ်။ကံမကောင်းစွာပဲအီရန်ပြည်သူတွေအတွက်ဒီလိုလူအခွင့်အရေးတွေနေ့စဉ်လုံးဒီပါဖိနှိပ်ခံနေရတာပါ။အ
ီရန်နိုင်ငံမှာ2019ခုနှစ်ဒီဇင်ဘာလ28ရက်နေ့ကစတင်ခဲ့တဲ့တနိုင်ငံလုံးအနှံ့လူမှုဆန္ဒပြပွဲတွေကိုနှိမ်နှင်းမှုအပြင်ဘာဟာယီကိုးကွယ်တဲ့အတိုင်းအဝိုင်းကိုဆက်လက်ဖိနှိပ်မှုနိုင်ငံတွင်းဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ကန့်သတ်မှုစတာတွေရှိခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါ့အပြင် Cuts, Azeris, Baluchis စတဲ့တိုင်းသားလူနည်းစုတွေကိုပြစ်မှတ်ထားပြီးမတရားဖမ်းဆီးမှုအချိန်တော်ကြာဖမ်းဆီးချုပ်နှောင်ထားမှုနဲ့ကိုတိလက်ရောက်နှင်းပန်းနှိပ်စက်မှုစတဲ့အီရန်အစိုးရရဲ့အလွန်မမျှတတဲ့တစ်ဖက်သက်လုပ်ရက်တွေကိုလည်းအစီရင်ခံစာမှာရေးသားထားပါတယ်။ပုံနှိပ်ထုတ်ဝေသူတွေ၊ Editor တွေနဲ့သတင်းသမားတွေကိုအစိုးရကနှိပ်စက်တာ၊တရားရုံးတင်တာစတဲ့ချက်တွေကိုလည်းဖော်ပြထားတယ်လို့အင်တာနက်အသုံးပြုမှုကိုလည်းကန့်သတ်ထားတယ်လို့အစီရင်ခံစာကဆိုပါတယ်။Now Iran အမျိုးသမီးတွေကိုလည်းဥပဒေလုံထုံးလုံဤအရာအစိုးရကိုယ်တိုင်ခွဲခြားကန့်သတ်မှုတွေဟာကြဲကြဲပြန့်ပြန့်ရှိနေဆဲဖြစ်တယ်လို့ဖော်ပြထားပါတယ်။နိုင်ငံသားတွေရဲ့လူအခွင့်အရေးကိုချိုးဖောက်တာအခြေခံလွတ်လပ်ခွင့်တွေကိုကန့်သတ်ပိတ်ပင်တာစတဲ့ Iran လိုနိုင်ငံတွေဟာမတည်ငြိမ်မှုဖြစ်စေတဲ့အင်အားစုတွေဖြစ်တယ်လို့ Mr. Sullivan ကအစီရင်ခံစာညီတန်းမှာသတိပေးထားပါတယ်။မူပိုင်းဆိုင်ရာအရာရောနိုင်ငံရဲ့အကျိုးအတွက်ပါအမေရိကန်နိုင်ငံသားရေးမူဝါဒဟာလွတ်လပ်ခွင့်ကိုညှင့်တင်ရေးဖြစ်တယ်လို့သူကကြေညာခဲ့ပါတယ်။လူကုန်တိုက်ခါနဲ့လွတ်လပ်မှုအတွက်ကမ္ဘာတဝန်းတိုက်ပွဲဝင်နေကြသူတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ပြီးတော့ကူညီပံ့ပိုးပေးသွားမှာဖြစ်တယ်လို့လည်း Mr. Sullivan ကဆိုပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နနက်6:00နာရီကနေ9:00နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။ကြာသပတေးနေ့နနက်ခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့စီစဉ်နေတဲ့တွေ့ဆုံဆွေးနွေးမှုဟာကိုရီးယားကျွမ်းဆွယ်ဒေသအပြောင်းအလဲကိုပေါ်ဆောင်ဖို့အတွက်ကြုံတောင့်ကြုံခဲရလာတဲ့အခွင့်အရေးတစ်ခုဖြစ်ကြောင်း American နိုင်ငံခြားရေးဝန်ကြီးသက် Mike Pompeo ကပြောကြားလိုက်ပါတယ်။အခွင့်အလမ်းဖြစ်နေထောက်ပြပြောဆိုတာဒီကိစ္စအခုမှစတင်တဲ့အဆင့်မှာပဲရှိနေသေးတယ်လို့လက်ရှိမှာဘာရက်လာရမယ်ဆိုတာမသိသေးတာကြောင့်ဖြစ်ကြောင်းဝန်ကြီးပွန်ပေယိုကဗိုလ်တပုနဲ့နိုင်ငံခြားရေးဌာနမှာကျင်းပတဲ့နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ကျန်းသစ္စာကျင်းဆိုအပြီးမှာပဲပြောကြားခဲ့ပါတယ်။နိုင်ငံတော်လှည့်ဝက်ချက်တွေကိုလက်ဝဲထားရှိတယ်ဆိုတဲ့ဆွဆွဲခြင်းနဲ့အမှုရင်ဆိုင်နေရတဲ့ Writers သတင်းတောင်နှုတ်ကိုရဲတပ်ဖွဲ့ကအကွက်ဆင်းပြီးဖမ်းဆီးခဲ့တာဖြစ်တယ်လို့တက်တဲ့တူထွက်ဆိုချက်ကိုအတိအမှန်မပြုတ်ဖို့အတွက်တင်ပြချက်အတွက်တရားသူကြီးကနေပယ်ချလိုက်ပါတယ်။ဒီလျှောက်ထားချက်ကိုတရားသူကြီးကနေပယ်ချလိုက်တဲ့အတွက်အမှုမှန်ပေါ်ပေါက်လာနိုင်တော့မှာမို့သူတို့အနေနဲ့ဝမ်းမြောက်ကြောင်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့က VOA ကိုပြောပါတယ်။ကျူဘာနိုင်ငံဂွာတာနာမိုကျွန်းမှာရှိတဲ့အမေရိကန်စစ်အချင်းစခန်းကိုဆက်ပြီးထားရှိမှာဖြစ်ပြီးစစ်ပွဲတွေတွင်ဖမ်းဆီးမိခဲ့တဲ့တန်တရားဖြစ်ပွဲအကြမ်းဖက်သမားတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုဆက်ပြီးတော့တိတိတသာချင်းချောက်နေတဲ့အကာလပတ်လုံးအဲ့ဒီမှာချုပ်နှောင်ထားမှာဖြစ်ပါတယ်။ပုဂ္ဂလိကအကြောင်းပညာရေးပုံမအလေးပေးမှုတွေရှိနေတဲ့အတွက်သမ္မတထရမ့်အစိုးရကိုပြည်သူပိုင်းကျောင်းဆရာဆရာမတွေဆန္ဒပြမှုတွေနိုင်ငံတော်မှာရှိနေတဲ့အချိန်မှာပဲသမ္မတထရမ့်က2018ခုနှစ်အတွက်စံပြဆုရတဲ့ဆရာဆရာမများနဲ့ဗိုလ်တပုနေကသမ္မတအင်ဗျူမှာတွေ့ဆုံပါတယ်။တိုက်ဆက်ပြည်နယ်ကအထမဆိုင်ခိုင်းမှုနဲ့လူကုန်ကူးမှုတစ်ခုမှာကွယ်လွန်သူဂီနီသမ္မတအာမက်တူရေးပြည်သားပါဝင်ပတ်သက်နေပါတယ်။သူသားနဲ့ဇနီး သူသားရဲ့ဇနီးဟာအသက်9နှစ်အရွယ်မင်းကလေးကိုဂင်းကြီးကခေါ်လာပြီးတော့လာကမပေးဘဲအိမ်ကူဖြစ်ထားတဲ့အတွက်တရားဆွဲဆိုဖို့ရှိပါတယ်
။ကျေးဇူးပါရှင်။တရင်အချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကလေးမနက်အစီအစဉ်ထုတ်လွှင့်မှုကတော့ဦးဆန်မိုးဝေပါရှင်။အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ကြာသပတေးနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.